Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ပြည်ရဲ့နေပေါင်းကကင်းဝေးကြပါစေ။2025ခုနှစ်ဇန်နဝါရီလ15ရက်ပုံထုနေ့မနက်ခင်း View Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကိုတော့ Flying Nomader 25 32နဲ့40တို့ကနေဖမ်းယူနိုင်ပါတယ်။အစီအစဉ်တစ်ခုလုံးကိုတော့ဂျိုးလူစလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါရယ်။ကျွန်မခင်ဗျထွေးပါရှင်။
ဂါဇာမှာစစ်ပီးကာလာပြန်လည်တိဆောက်ရေးနဲ့အုပ်ချုပ်ရေးအဆိုပြုချက်တရက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကအင်ကာနေမှာတင်ပြလိုက်ပါတယ်။ဥရောပသမဂ္ဂ EU နဲ့တရုတ်နိုင်ငံတို့ဒီနှစ်ထိပ်သီးအစည်းအဝေးကျင်းပဖို့လှုံ့ဆော်နေတယ်လို့ဥရောပကောင်စီကပြောပါတယ်။ဒေါ်ဆန်းစုကြည်ချင်းချခံရတဲ့ရက်စုစုပေါင်းလို့ရှိရင်19နှစ်ပြည့်သွားပြီလို့ဗမာကမ်ပိန်း UK ကထုတ်ပြန်ပါတယ်။
ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံခြားရေးရေးမူဝါဒရှင်းလင်းပွဲနောက်တော်မီတန်ကိုဆူဆူဝါကြုံနေရတဲ့အမေရိကန်ပြည်ထောင်စု Los Angeles မြို့ကမြန်မာတအူးရဲ့အတွေ့အကြုံနောက်တနေ့နိုင်တိုင်းပလောမြို့နယ်အထွန်းမှာတော့နေအိမ်တချို့နဲ့ Robert Chan တွေမီးရှို့ဖျက်ဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်တွေကိုနောက်ပိုင်းမှာနှาศင်ကြရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးမြေကြီးဩစာ Social Media လူကြိုက်များတမနစ်သတင်းတိုများနောက်ကမ္ဘာတစ်လွှာခီးသွွားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုကတော့ဆုံးနောက်ဆုံးရသတင်းတွေကိုဥတီမောင်တန်းပြောပြပေးပါမယ်ရှင
်။ကာဇာမာစီဘီကာလာပြန်လည်တည်ဆောက်ရေးနဲ့အုပ်ချုပ်ရေးအဆိုပြုချက်တက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာတင်ပြလိုက်ပါတယ်။လွန်ခဲ့တဲ့15လမှာရရှိခဲ့တဲ့မဟာဗျူဟာအကျိုးအမြတ်တွေဆက်လက်တည်တံ့စေပြီးပုံမှန်ကောင်းမွန်တဲ့အနာဂတ်အတွက်အခြေခံအုပ်မြစ်ကိုချဖို့တာဝန်ရှိပါတယ်လို့လည်းဝန်ကြီးအန်တိုနီဘလင်ကန်ကဝါရှင်တန် DC ကမူဝါဒလှိလာရေးအဖွဲ့ Atlantic Council မှာပြောကြားလိုက်တာဖြစ်ပါတယ်။ကာဇာဟာပါလက်စတိုင်းအနာပိုင်အဖွဲ့ရဲ့ထိန်းချုပ်မှုအောက်မှာရှိရမှာဖြစ်ပြီးလုံခြုံရေးကိုနိုင်ငံတကာတပ်တွေရဲ့အောက်မှာရေးရူသဘောထားရှိရမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဗန်လုံကရေးသန့်နဲ့စွန့်အင်ကျမရေးလို့အဓိကကြတဲ့ဝန်ဆောင်မှုတွေကိုပေးနိုင်ဖို့အတွက်ပါလက်စတိုင်းအနာပိုင်အဖွဲ့ကနိုင်ငံတကာကိုဖိတ်ခေါ်တဲ့တယ်လို့လည်းဘလင်ဒန်ကပြောပါတယ်။အာရဗ်နိုင်ငံတွေကလုံခြုံရေးနဲ့အဲ့ဒီဝန်ဆောင်မှုတာဝန်တွေကိုယူနိုင်တယ်လို့လည်းသူကဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အရကုလသမဂ္ဂအကြီးအကဲအရာရှိတစ်ယောက်ကအဒီလိုအားထုတ်မှုတွေကိုကြီးကြပ်သွားမှာပါ။ဂျာဖြတ်အုပ်ချုပ်ရေးမှာဂါဇာကပြည်သူတွေနဲ့တိုင်းပြည်ရွေးချယ်ထားတဲ့လူတွေပါဝင်ကြမယ်လို့လည်းဆိုပါတယ်။အရှိလေပိုင်းမှာအာဏာရှင်တယောက်ရဲ့ဖက်တက်ကိုနောက်တစ်ယောက်ကဝင်စည်းခြင်းစီဒါမှမဟုတ်ပဋိပက္ခနဲ့ကတောင်းခင်းတွေဖြစ်တာကိုပဲမကြခဏတွေးခဲ့ကြရတယ်လို့ဘလင်ကန်ကပြောသွားခဲ့ပါတယ်။ဂါဇာကမြောက်ဒေသမှာအစ္စရေးနဲ့ဟားမတ်စ်အပြစ်ရဲ့ဆွေးနွေးပွဲဟာနောက်ဆုံးအဆင့်ကိုရောက်ရှိနေပြီးနှစ်ဖက်လုံးကသဘောတူညီချက်မရသေးပေမဲ့အနီးစပ်ဆုံးဖြစ်နေကြပြီလို့ကာတာနိုင်ငံကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့သဘောတူညီချက်ရတဲ့အထိပိုလိုမျှော်လင့်မထားကြဖို့လေကာတာနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာဂျက်အန်ဆာရီကအပတ်စဉ်တနင်္လာရှင်းလင်းပွဲမှာသတိပေးပြောကြားသွားခဲ့ပါတယ်။ကာတာအီဂျစ်နဲ့အမေရိကန်တို့ဟာအပြစ်ရဖို့လာချီစ조사ခဲ့ကြပြီးအင်္ဂါနေ့မှာတော့အသေးစိတ်ညှိနှိုင်းရတဲ့အဆင့်ကိုရောက်ရှိသွားခဲ့တာပါ။နောက်ဆုံးမှာတော့အသည့်ပွင့်မြင်ရဖို့နီးနေပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းတနင်္လာနေ့ကသူ့ရဲ့နိုင်ငံရေးမူဝါဒအကောင့်ထဲပေါ်နိုင်ခဲ့ပုံကိုသက်တမ်းကနေအနစ်ချုပ်ပြောခဲ့ရမှာထည့်သွင်းပြောကြားသွားခဲ့ပါသေးတယ်။သဘောတူညီချက်အရဇာကန်တွေလွတ်မြောက်လာပြီးတိုက်ခိုက်တာတွေရက်အစ္စရေးရဲ့လုံခြုံရေးကိုပေးနိုင်မှာဖြစ်တယ်လို့ဟားမတ်စခဲ့တဲ့စစ်ကြောင်းဒုက္ခအကြီးကြီးရောက်ခဲ့ကြတဲ့ပါလက်စတိုင်းပြည်သူတွေကိုလူသားချင်းစာနာထောက်ထားရေးအရေးပါပါလှုပ်ဆောင်နိုင်တော့မှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။အခုလိုသဘောတူညီချက်ဟာပါလက်စတိုင်းနိုင်ငံထူထောင်ရေးလမ်းကြောင်းကိုရှေ့ရှုသွားနိုင်မလားဆိုတာကတော့မသေးကွဲလာသေးပါဘူး။ဥရောပသမဂ္ဂ EU နဲ့တရုတ်တို့ကဒီနေ့ထိပ်သီးအစည်းအဝေးကျင်းပဖို့လှုံ့ဆော်နေကြတယ်လို့ဥရောပကောင်စီကအင်္ဂါနေ့ကပြောပြပါတယ်။ဥရောပကောင်စီအကြီးအကဲအန်တိုနီယိုကော့စတာဟာတရုတ်သမ္မတရှီကြီးဖင်နဲ့တယ်လီဖုန်းစကားပြောပြီးတဲ့နောက်အခုလိုပြောလိုက်တာပါ။ပြောဆိုခဲ့ကြတာကအပြည့်သဘောဆောင်နေလို့မစ္စတာကော့စတာကပြောပါတယ်။ဒါဟာတော့ဝင်မလာမှာဥရောပကောင်စီအကြီးအကဲဖြစ်တာဝီယူကဲကလေးကဆိုရင်အန်တိုနီယိုကော့စတာတရုတ်သမ္မတနဲ့ပထမဦးဆုံးချိန်စကားပြောတာဖြစ်ပါတယ်။2025မှာဆက်ဆံရေးအနှစ်50မြောက်နှစ်ဖြစ်တဲ့အတိုင်းဒီနှစ်နောက်ပိုင်းမှာ EU တရုတ်ထိပ်သီးအစည်းအဝေးကျင်းပဖို့မျှော်လင့်ပါတယ်လို့ Blue Sky လူမှုစာမျက်နှာမှာ Mr. Costa ကရေးပါတယ်။ဥရောပသမဂ္ဂရဲ့အဓိကအဖွဲ့ကြီးတစ်ဖွဲ့ဖြစ်ကြတဲ့ဥရောပကောင်စီနဲ့ဥရောပကော်မရှင်အကြီးအကဲတွေဟာတရုတ်အကြီးအကဲတွေနဲ့ပုံမှန်နှစ်စဉ်အစည်းအဝေးလုပ်တက်ပေးမဲ့2024တုန်းကတော့မလုပ်ဖြစ်ခဲ့ပါဘူး။ဒီဥတ္တမရာဇီနဲ့မစ္စတာကော့စတာတို့ကအဆက်အသွယ်မပြတ်ဖို့အပြားလားလာလေကြဖို့ဖိတ်ကြားကြတဲ့အပြင် EU တရုတ်ထိပ်သီးအစည်းအဝေးအတွက်ပြင်ဆင်ကြဖို့သဘောတူညီခဲ့ကြတယ်လို့ EU တာဝန်ရှိသူကပြောပါတယ်။တရုတ်က EU ပေါ်ယုံကြည်မှုရှိပြီး EU ဟာတရုတ်ကယုံကြည်ရလောက်တဲ့မိဖက်ဖြစ်နိုင်ပါတယ်လို့လည်းနိုင်ငံတော်ပိုင်ရုပ်ပြင်သံကြား CCTV မှာသတင်းကြေညာသူကဖတ်ကြားသွားခဲ့ပါတယ်။
န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6653ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital လိုင်းတွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ဘုဒ္ဓမနက်သတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။ဝင်ခဲ့သပြရွေးကောက်ပွဲတိုင်းအပြတ်သတ်နိုင်ခဲ့တဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့စုစုပေါင်းအခြေချနှင်ဟာဇန်နဝါရီလ14ရက်နေ့မှာ19နှစ်ပြည့်သွားခဲ့ပြီလို့ဘာမားကမ်ပိန်း UK ကပြောလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာ2017 February 1ရက်နေ့ကတည်းကနောက်ဆုံးအကျဉ်းချခံခဲ့ရတာဖြစ်ပြီးဒီချိန်ကစရုပ်တချိန်အကျဉ်းချခံခဲ့ရတာဖြစ်တယ်လို့ဘာမားကမ်ပိန်း UK ကသူ့ရဲ့အင်တာနက်စာမျက်နှာမှာထုတ်ပြန်လိုက်တာပါ။မြန်မာစစ်တပ်ကဒေါအောင်ဆန်းစုကြည်ကိုစုစုပေါင်း19နှစ်အကျဉ်းချခဲ့တာကသူကိုစစ်တပ်ကကြောက်နေဒုံမဲ့ဆိုတာကိုဆယ်စုနှစ်တွေကြာလာခဲ့ပြီမဲ့ပြတ်သားနေပါတယ်လို့ဗမာကမ်ပိန်း UK ရဲ့ Director Mark Farmer ကပြောကြားပါတယ်။စစ်ကောင်စီကဥပဒေမဲ့ဖမ်းဆီးထားတဲ့ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလွတ်ပေးဖို့လဲဗမာကမ်ပိန်း UK ကတောင်းဆိုလိုက်ပါတယ်။ရွေးကောက်ပွဲတိုင်းမှာမြန်မာပြည်သူတွေကဒေါအောင်ဆန်းစုကြည်ကိုအကြီးအကျယ်ထောက်ခံလုတ်ပိုင်ခွင့်ပေးခဲ့ပြီမဲ့စစ်တပ်ကတော့ပြည်သူတွေကဘယ်တော့မှအဲ့ဒီလိုလုတ်ပိုင်ခွင့်မပေးခဲ့တဲ့အတွက်စစ်ကောင်စီဟာတရားဝင်မှုမရှိဘူးလို့လည်းဗမာကမ်ပိန်း UK ကပြောလိုက်ပါတယ်။နိုင်ငံရေးအခြေသားများကုညီဆောက်ရှောက်ရေးအသည့် APP ရဲ့အဆိုအရစစ်တပ်အာဏာသိမ်းကလေးကကလေး989ယောက်ပါဝင်လူပေါင်း 28,000 ကျော်ကိုဖမ်းဆီးခဲ့တာပါ။အမေရိကန်ကာကွယ်ဝန်ကြီးဌာနမှစစ်သည်တော်ရင်ကျေးမှုထွန်းကားစေရမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အဆိုပြုကာကွယ်ရေးဝန်ကြီးကအင်္ဂါနေ့မှပြောကြားလိုက်ပါတယ်။အဆိုအရအဖွဲ့ဝင်ဖြစ်ခံထားတဲ့အခါထက်လွတ်တော်သဘောတူညီချက်လိုအပ်တဲ့အတွက်လနကန်တက်ဖွဲ့များဆိုင်ရာကော်မတီဝင်အမတ်တွေကမေးမြန်းသမျှကိုမစ္စတာပီဟက်ဆက်ကတွားရောက်ဖြေကြရမှာအခုလိုပြောကြားခဲ့တာပါ။နိုင်ပိုင်ဆိုင်ရာစော်ကားမှုတွေရှိတယ်။အရက်လွန်ကျော်တောက်တဲ့အမျိုးသမီးတွေနဲ့လူနည်းစုတွေပေါ်လောင်ကျော်လို့တဲ့သဘောထားရှိတယ်ဆိုတဲ့သူ့ပေါ်ဆွဆွဲချက်တွေရှိခဲ့ပေမဲ့အဲ့ဒီအကြောင်းတွေကိုမဖြစ်ရှင်းခဲ့ပဲပြည်ဆောင်တပ်အတွေ့အကြုံတွေကိုပဲသူကအဓိကထားပြောတော့ခဲ့တာဖြစ်ပါတယ်။ဖနပ်ပေါ်မှာမြေမုံတင်နေစေသူတယောက်ကိုတာဝန်ပေးဖို့အချိန်ဖြစ်ပါတယ်ဆိုတဲ့စကားနဲ့ကြားနာပွဲမှာသူကသူ့ရဲ့ပြောဆိုချက်တွေကိုစတင်ပြောဆိုခဲ့ပါတယ်ဆွဆွဲချက်တွေနဲ့ပတ်သက်လို့ဒါတွေကသူ့အပေါ်သိခါချမဟုတ်တန်းစကားတွေဖြစ်တယ်လို့လည်းတုံ့ပြန်သွားခဲ့ပါတယ်မစ္စတာဟက်ဆက်ကိုရွေးချယ်တာကအစင်လာမဟုတ်တဲ့ရွေးချယ်မှုဖြစ်ကော်မတီဥက္ကဋ္ဌ Republican အမတ်ကပြောသလိုမစ္စတာဟက်ဆက်ပေါ်ဆွဆွဲထားချက်တွေဟာထိတ်လန့်စရာဆွဆွဲချက်တွေဖြစ်ပါတယ်လို့လည်းထိတ်တန့် Democratic အမတ်ကတော့ပြောကြပါတယ်အသက်44နှစ်အရွယ်မစ္စတာဟက်ဆက်ဟာအီရတ်နဲ့အာဖဂန်နစ္စတန်စစ်ပွဲတွေကစစ်ပြန်တဦးဖြစ်ပါတယ်တမ္ပရာကိုမဖန်စီပဲမင်းများနိုင်ကြောင်းတောင်ကိုရီးယားတမ္ပရာယုံအကြီးအကဲကအင်္ဂါနေ့ကပြောဆိုလိုက်ပါတယ်တောင်ကိုရီးယားဥပဒေရေးအရအားပိုင်းတွေကဆွဆွဲပစ်တင်ခါရတဲ့တမ္ပရာယုံဆော့ကျိုးကိုဒုတိယကြိမ်ဖန်စီဖို့ပြင်ဆင်နေကြတဲ့အချိန်မှာပဲတမ္ပရာယုံအကြီးအကဲချွန်ဂျင်ဆော့ကသမရကိုမဖမ်းမှုမြစ်တာရက်ခံလိုက်တာပါ။တောင်အမေရိကတိုက်မွေးစေဝါဂိုင်းအဖွဲ့ဝင်တယောက်ကိုဖမ်းတယ်လို့အကျင့်ပြချစားမှုတိုက်ဖြစ်ရေးအဖွဲ့ရဲ့ရဲတပ်ဖွဲ့ကသမရကိုဖမ်းဆီးခြင်းနေကြတယ်လို့မစ္စတာချွန်ဂျင်ဆော့ကပြောကြပါတယ်။အဒီစာနေမှာပဲဖြစ်ဖြစ်တတိယတနည်းမှာပဲဖြစ်ဖြစ်မင်းများနိုင်ပါတယ်လို့မစ္စတာဂျင်ဆော့ကဆိုပါတယ်။ဒါပေမဲ့သူတို့ကိုမတိုင်မီမဲ့မစ္စတာချွန်ကပြောခဲ့တာဖြစ်တယ်လို့သမရရဲ့ရှေ့နေတယောက်ဖြစ်တဲ့ယွန်ကပ်ယွန်ကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေကတမရကိုမင်းများတာလက်ခံမှုရှင်းနေတွေအနေနဲ့အစီအစဉ်မရှိသေးပါဘူးလို့လည်းသူကဆက်လက်ပြောကြားသွားပါတယ်။ယွန်းစုကျိုးဟာရှိုးမျိုးအိမ်တော်ကနေမထွက်တာရဲတပ်တပအတော်ကြာနေပြီဖြစ်ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ကဇန်နဝါရီလ3ရက်နေ့လာဖမ်းတဲ့ကိုတမရလုံချိုရေးအဖွဲ့ကထိတ်တိုက်တွေ့တားဆီးခဲ့တာ6နာရီနီးနီးကြာခဲ့ပါတယ်။အမျိုးသားရဲတပ်ဖွဲ့ကရှိုးမျိုးနဲ့အနီးဂျောင်ကြီးပြည်နယ်ကရဲတပ်ဖွဲ့တပ်မှုတွေနဲ့အစည်းအဝေးတွေဇက်တိုက်ကျင်းပခဲ့တဲ့အတွက်ထပ်မံဖမ်းဆီးဖို့ကြိုးစားလိုက်မယ်ဆိုတဲ့ခံမှန်းချက်တွေထွက်နေကြတာပါ
25ရက်ပုံထူးနေ့မနက်ခင်းနောက်ဆုံးရထိတ်တန်းသတင်းတွေကိုဥတိမောင်တန်းကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဆက်သွယ်မေးမြန်းချက်သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အပတ်စဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါနောက်မြေကြီးဩဇာဆိုရှယ်မီဒီယာလူကြိုက်များသတင်းတူများနဲ့ကဘာတလွားခီးသွွားအပတ်စဉ်စီစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အခုအရင်ဆုံးသတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုတင်ပြပေးမှာပါရှင်။အမေရိကန်နိုင်ငံရေးသတင်းဆောင်ပါတစ်ပုဒ်နဲ့အရင်ဆက်ပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူရာထူးတာဝန်မပြီးဆုံးခင်တပတ်အလိုတင်းနှလာနေတုန်းကသူ့ရဲ့ဒီနိုင်ငံသားရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့ရှင်းလင်းမိန့်ခွန်းပြောကြားခဲ့ပါတယ်။ သူနဲ့မတူတဲ့လမ်းကိုသွားမဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တက်မလာခင်မှာသူဘာကြောင့်ဒီလက်ရှိမူဝါဒအတိုင်းမှာသွားခဲ့တာလဲဆိုတာကိုရှင်းလင်းခဲ့တာဖြစ်ပါတယ်။ဒီကြောင့်အနီတာဖာဝယ်သတင်းပေးပို့ထားတာကိုကိုညင်းညံကအပြည့်စုံပြောပြပေးပါလိမ့်မယ်ရှင်
။သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့၄နှစ်တာနိုင်ငံခြားရေးမူဝါဒကိုအခုလိုပြောခဲ့ပါတယ်။
Right now in my view
လက်ရှိကျွန်တော်အမြင်မှာတော့ကျွန်တော်တို့အစိုးရလွတ်ဆောင်ချက်တွေကြောင့်အမေရိကန်ပြည်ထောင်စုဟာကမ္ဘာတဝန်းအရှင်ပြိုင်မှုတွေမှာနိုင်ရနေပါလေလွန်ခဲ့တဲ့၄နှစ်ကနေစရင်အမေရိကန်ဟာပို့ပြီးတော့ခိုင်မာလာပြီးကျွန်တော်တို့မာမိတ်တွေလည်းပို့ပြီးတော့ခိုင်မာလာပါလေကျွန်တော်တို့ရန်သူတွေရှင်ပြိုင်ဘက်တွေပို့အားနဲ့သွားပါပြီဒါတွေဖြစ်လာဖို့ကျွန်တော်တို့စစ်လဲမတိုက်ခဲ့ရပါဘူ
းဒုတိယကမ္ဘာစစ်နောက်ပိုင်းတည်ထောင်ခဲ့တဲ့နိုင်ငံစုံအဖွဲ့အစည်းတွေနဲ့စံတမတ်ချက်တွေကိုဘိုင်ဒန်ကအများကြီးမှီခိုခဲ့တာပါဒီတို့အဖွဲ့အင်အားကြီးလာတာကိုဥပမာအဖြစ်ပေးပြီးဒီအဖွဲ့ကြီးဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုဝါမျုံမဲ့အကြံကိုဟန်တားနိုင်ခဲ့တယ်လို့ပြောပါတယ
် Putin invaded Ukraine
ပူတင်ဟာယူကရိန်းကိုကျူးကျော်ခဲ့တဲ့အချိန်ကရပ်ပိုင်းတွင် Kiev ကိုရမယ်လို့သူထင်ခဲ့တာပါတကယ်တမ်းမှာတော့စစ်ပွဲဆကလေးက Kiev မြို့လေကိုကျွန်တော်တယောက်ပဲသွားနိုင်ခဲ့တာပါပူတင်ဘယ်တော့မှမသွားနိုင်ခဲ့ပါဘူ
းအာဏာရှင်တိုင်းပြည်တွေဖြစ်တဲ့တရုတ်ရုရှားအီရန်နဲ့မြောက်ကိုရီးယားတို့ပူးပေါင်းလာတာကလည်းအာဂျီလိုထက်အားနယ်လိုဖြစ်တယ်လို့ဘိုင်ဒန်ကပြောပါတယ်။အစ္စရေးမှာစဖြစ်ပြီးဒေတာရင်းကိုပြန့်နှံ့လာနေတဲ့တနှစ်ကျော်ကြာလာပြီးဖြစ်တဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့လဲသူ့အစိုးရအနေနဲ့ဖြေရှင်းဖို့စူးစမ်းနေကြောင်းပြောပါတယ်။ပြီးခဲ့တဲ့နှစ်ကအကျဉ်းသားလဲလှယ်မှုဟာခေတ်သစ်သမိုင်းမှာအကြီးဆုံးဖြစ်တဲ့အကြောင်းဘိုင်ဒန်ကပြောပါတယ်။ဟာမတ်စ်အဖွဲ့ကတနှစ်ကျော်ကြာဖမ်းဆီးထားတဲ့တရားခံတွေကိုလွှတ်ပေးဖို့မှာတိုးတက်မှုတွေရှိတဲ့အကြောင်းအင်ဗျူရောမှာတနင်္လာနေ့အစောပိုင်းကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကပြောပါတယ
် We think those details are on the brink of being fully hammered out
ဒေသတွေကိုတော့ဆုံးသက်ညှိနေတယ်လို့ကျွန်တော်တို့ထင်ပါတယ်တက်ဆိုင်သူအဖွဲ့တွေအနေနဲ့သဘောတူညီချက်ရဖို့နှီးပါပြီအခုချိန်ကစပြီးသဘောတူညီချက်ရမလားမရဘူးလားဆိုတာရက်ပိုင်းနာရီပိုင်းပဲလိုပါတော့တယ
်လေးလာသူတွေကတော့အာဏာလွှဲပြောင်းရေးကိုမျှော်ကြည့်နေပါတယ်
It's very possible that Joe Biden's
ဖြစ်နိုင်တာကတော့ Joe Biden ရဲ့နိုင်ငံခြားရေးမူဝါဒအမွေဆိုတာကသူဟာဒုတိယကမ္ဘာစစ်နောက်ပိုင်းဖန်တီးခဲ့တဲ့ကမ္ဘာအခင်းကျင်းကိုထောက်ခံတဲ့ American နောက်ဆုံးသမ္မတဖြစ်နိုင်ပါတယ်။အကြောင်းက Donald Trump ကဒီအခင်းကျင်းကိုလုံးဝမတူတဲ့ပုံစံနဲ့ပြန်လှုပ်ချင်နေပြီးသူလှုပ်ကောင်းလှုပ်သွားနိုင်ပါတယ်
။ This was Biden's attempt to say
ဒါသန္တပန်ရေးနိလန်းတွေပြန်လာပြီအမေရိကန်နိုင်ငံခြားရေးမူဝါဒအပေါ်တင်းကြံရစ်မယ်လို့ထင်နေတဲ့ဘိုင်ဒန်ရဲ့ကြိုးပမ်းမှုဖြစ်ပါလိမ့်မယ်ဒါပေမဲ့သမိုင်းပညာရှင်တွေပြန်ကြည့်တဲ့အခါသူ့နောက်မှာဘာဆက်ဖြစ်မလဲဆိုတဲ့အပေါ်မူတည်ပြီးသမိုင်းပညာရှင်တွေကသူ့ကိုမှတ်မိနေကြမှာပ
ါဘိုင်ဒန်ရဲ့သမ္မတတက်တန်းကဇန်နဝါရီလ20ရက်နေ့မှာကုံဆုံးမှာပါခင်ဗျာ
ဒါတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာရှင်းလင်းပွဲအကြောင်းကိုကိုညင်းညံကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီတော်မီတန်ကိုဆူဆူဝါးဝါးခံနေရတဲ့ Los Angeles မြို့ကမြန်မာတူရဲ့အတွေ့အကြုံဆက်သွယ်မြင်းမြန်းထားတာကိုတင်ပြပေးပါဦးမယ်။အမေရိကန်ပြောင်စုကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့တဝိုက်အဆိုးဝါးဆုံးနဲ့အပြင်းထန်ဆုံးတော်မီကူးစက်လောင်ကျွမ်းတာတွေဖြစ်နေတာမှာတော့ဒေသခံတွေတဲ့ဒီအမေရိကန်ရောက်မြန်မာမိသားစုတွေလည်းရှိနေကြပါတယ်။မိကြောင့်တည်ဆုံးသူအရေအတွက်က24ဦးထက်မနည်းရှိနေပြီဖြစ်ပြီးတော့မြန်မာမိသားစုအများစုကတော့အခုချိန်ထိဘေးကင်းနေကြသေးတယ်လို့သိရပါတယ်။လေပြင်းကြောင့်တော်မီကူးစက်မှုထပ်ပြီးတော့တိုးလာလိမ့်မယ်။အန်နီယေကိုမိသက်ဌာနကလည်းသတိပေးထားပါတယ်။ Los Angeles မြို့ကမြန်မာတအူးကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ရှင်
။ Los Angeles ဒေသတစ်ဝိုက်မှာအဓိကနေရာကြီးသုံးခုကိုတော်မီလောင်ကျွမ်းခဲ့တာဖြစ်ပြီးပင်လယ်ကမ်းခြေနဲ့တောင်ပေါ်ဒေသတွဲလျက်ရှိတဲ့ပါလီစိတ်ဘက်မှာတော့တုံးမီကအစိုးရဆုံးလောင်ကျွမ်းခဲ့တယ်လို့အခုချိန်ထိလည်းလောင်နေဆဲဖြစ်ပါတယ်။အဲ့ဒီဒေသကမာလီဘူးမြို့ဆိုရင်တစ်မျိုးလုံးဒီပါပြာကျသွားခဲ့တာပါ။ပါလီစိတ်တုံးမီကိုတော့15ရာခိုင်နှုန်းဝန်းကျင်လောက်ပဲထိန်းချုပ်နိုင်သေးတယ်လို့ဒေသခံတွေကပြောပါတယ်။နောက်ထပ်လောင်ကျွမ်းနေတဲ့အီတန်ဘက်မှာဆိုရင်လည်း33ရာခိုင်နှုန်းကျော်လောက်ပဲထိန်းချုပ်နိုင်သေးပြီးဟတ်ဆိုတဲ့ဒေသဘက်မှာတော့90ရာခိုင်နှုန်းလောက်ထိန်းချုပ်ထားနိုင်ပြီလို့ဆိုပါတယ်။Los Angeles မြို့နားတဝိုက်ကတော်မီဟာတမိုင်းတစ်လျှောက်အစိုးရဆုံးနဲ့အပြင်းထန်ဆုံးဖြစ်တယ်လို့အဲ့ဒီမြို့မှာနေထိုင်တဲ့မြန်မာရေးလှုပ်ရှားသူဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ဒီ Los Angeles မှာမိလောင်နေတဲ့မိကြီးကတကယ်ကြောက်စရာကောင်းတယ်ဆရာကျွန်တော်တို့တမိုင်းမှာဒီ Los Angeles မှာဒီလိုလောင်တာတစ်ခါမှမရှိဘူးအရန်ကိုဆိုးတယ်အရန်လည်းပြင်းတယ်ဆရာအခုကျွန်တော်တို့ဒီတောင်ပေါ်မှာရောတောင်ဘေးနားမှာရောမိလောင်သွားတာအများကြီးဆရာအခုဆိုလောင်းနေတာကခုနှစ်နှစ်ကလေးကလောင်တာ မိကလောင်တုံးအခုဆိုရင်300လောက်ကိုပြန်ပြီးတော့လောင်နေတာအခုမိလောင်နေတဲ့ခုနဘလာစိတ်နေရာတွေခုနဟောလိဝုဒ်နေရာတွေဆိုရင်ကျွန်တော်အိမ်ထဲဆိုရင်15မိုင်တော့ဝေးတယ်အာနီနီလေးပဲပြောရမှာပေါ့15မိုင်ထွေးကျွန်တော်အိမ်ကနေကြည့်မြင်ရတယ်ကြာကောင်းကောင်းမြင်ရတယ်မိလောင်နေတဲ့ဟာတွေကျွန်တော်ညစလောင်နေညမှာလဲထားကြည့်တယ်အကြည့်တယ်လောင်နေမနဲ့မို့မလင်းခင်၄နာရီလောက်မှလဲထားကြည့်တယ်အာအကြည့်ချက်ပိုးပြီးမှလောင်တာစိုးရင်ရပါတယ်အများကြီးစိုးရင်နေဆိုတော့မိဆိုတာဟိုးဘက်ကတောင်ပေါ်လောင်ပေမဲ့မိပွားတွေကပြန့်သွားတယ်ဆရာမိပွားတွေကကျွန်တော်တို့နေတဲ့နေရာကြာလာမယ်ဆိုရင်လဲကျွန်တော်တို့နေတဲ့နေရာလဲမိလောင်နိုင်တယ်ဆိုတော့အစမ်းစိုးရင်ရတယ်ဆရာဒါကြောင့်မို့ကျွန်တော်တို့ကစောင့်ကြည့်နေရတယ်မိတွေအခြေအနေအစိုးရလည်းစောင့်ကြည့်ပြီးတော့ကျွန်တော်တို့ကိုဒါသူတို့ကကျွန်တော်တို့ဖုန်းထဲကို warning ပေးလာတယ
်အခုမိလောင်ကျွမ်းတဲ့ဒေသတွေမှာလက်ရှိအချိန်ထိမြန်မာမိသားစုအများစုဘေးကင်းနေသေးတယ်လို့ဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ဟိုကျွန်တော်ကယ်လီဖိုးနီးယားမှာနေတဲ့မြန်မာမိသားစုများပေါ့ဒီအဲအခုလောင်းနေတဲ့တောင်ပေါ်တွေမှာတိတ်မရှိဘူးဆရာအဲ့ဒီနေရာမှာနေတဲ့လူတွေကဟိုဟို American up here များတယ်နောက်ပြီးတော့သူတို့ချမ်းသာတဲ့လူတွေဆိုတော့အဲ့နေရာမှာမီးလောင်သွားတဲ့အိမ်တွေကလည်းမီလီယံတန်တဲ့အိမ်တွေအိမ်တွေဆိုလို့ရှိရင် 85 တန်ဒေါ်လာတန်တဲ့အိမ်ဆိုတော့ကျွန်တော်တိတလောက်တော့ကျွန်တော်တို့ပုံမှန်မိသားစုတွေကအဲ့ဒီနေရာမှာတိတ်မရှိဘူးအဲ့ဒီဟောလိဝုဒ်တောင်ပေါ်မှာမီးလောင်တယ်ဟောလိဝုဒ်မှာလည်းမီးလောင်သွားတယ်ဒါပေမဲ့သူလောင်တာကအဲ့ဒီဟောလိဝုဒ်ဆိုတဲ့ဆိုင်ဘုတ်ကြီးကိုတော့မလောင်ဘူးအဲ့ဒီဆိုင်ဘုတ်ကြီးအနောက်ဘက်မှာအဲ့ဒီတောင်ဂျော့တာအောက်ရှောက်ကိုလောင်သွားတာရှိတယ်
ဇန်နဝါရီလ9ရက်နေ့မှာပါလီစိတ်ဒေသကိုတောင်မီဆလောင်ခဲ့ပြီးနောက်တနေ့မှာပဲကယ်လီဖိုးနီးယားပြည်နယ်မှာအရေးပေါ်အခြေအနေကြီးညာထားသလိုမီးရန်ခံရတဲ့ Los Angeles မြို့နာတစ်ဝိုက်ကိုတော့ဇန်နဝါရီ17ရက်နေ့ကညမထွက်ရအမိန့်ထုတ်ပြန်ခဲ့တာပါဘိုဟိုအစိုးရနဲ့ပြည်နယ်အစိုးရတွေစီကအရေးပေါ်အကူအညီတွေပေးနေသလိုဒေသခံလူမှုအဖွဲ့အစည်းတွေကလည်းကူညီနေကြတယ်လို့ဒေါက်တာဆိုင်းထွင်းမောင်ကပြောပါတယ
်အရေးပေါ်အခြေအနေကြီးညာတယ်ဆိုတော့ကျွန်တော်တို့အနေနဲ့ကဟို state ဘာလို့ federal state ကနေပြီးတော့အကူအညီတွေအများကြီးရောက်လာတယ် federal ကနေပြီးတော့ကျွန်တော်တို့ကိုလိုအပ်တဲ့အကူအညီတွေတော့အဲ့မှာမိသက်ဖို့ရောသူတို့အကူအညီတွေရှိတယ်နောက်ပြီးတော့သူက financially ရောနောက်ပြီးတော့မှကယ်ဆယ်ရေးဘယ်ပြော FEMA ဆိုတဲ့ကယ်ဆယ်ရေးအဖွဲ့ကလည်းရောက်လာတယ်ဆရာအဲ့တော့ကျွန်တော်တို့ federal အစိုးရရဲ့အထောက်အပံ့အကူအညီတွေအကုန်ရတယ်ဆရာနောက်ပြီးတော့လူအပ်တဲ့အစားအစာတွေအကူအညီတွေအဝတ်အစားတွေပေါ့လေအဲ့ဒါထောက်ပံ့ဖို့တဲ့အကူအညီတွေလုပ်နေကြပါတယ
်မီးလောင်ပြကျသွားတဲ့နေအိမ်တွေအတွက်အာမဂန်ကုမ္ပဏီတွေကရောကြီးပြန်ပေးရမှာဖြစ်ပေမဲ့မီးလောင်မြင်ဧရိယာက60စတူယန်မိုင်ဝန်းကျင်ရှိတာကြောင့်မီးပင်းသင့်ခဲ့တဲ့အိမ်ပန်းရှင်တွေအတွက်ရောကြီးနဲ့ပတ်သက်တဲ့စိန်ခေါ်ချက်တွေရှိနေတယ်လို့သူကရှင်းပြပါတယ
်ကျွန်တော်တို့ကယ်လီဖိုးနီးယားမှာအဲ့ဒီအာမခန်ကမီးပါတယ်မီးလောင်တဲ့ဆိုရောင်းရောရမှာပါတယ်ဆရာခုနပြောတော့ဥမာ7သိန်းတန်တဲ့အိမ်7သိန်းတန်တဲ့အိမ်ကိုငါတို့အမခန့်ဝယ်ထားတယ်ဆို7သိန်းတန်တာကိုသူတို့က7သိန်းအတိမပေးဘူးဆရာခင်ဗျအိမ်ကိုလုံးဝဖြစ်ပြတ်သွားလို့ရှိရင်7သိန်းပေးမယ်ဆိုတော့ကသူတို့ကတလူတွေကတချို့တော့ဘလောက်ဆိုးရင်လဲဆိုအဲ့ဒီအမခန့်ကုမ္ပဏီတွေကဒေဝါလီခါတော့မယ်ဆိုတဲ့အခြေအနေရှိမယ်တဲ့အဲ့လိုတော့ထင်ကြတယ
် Los Angeles မြို့နာတဝိုက်တော်မီကြောင့်အခုချိန်ထိသေဆုံးရသူ24ဦးထိရှိနေပြီးပျောက်ဆုံးနေသူတွေလည်းရှိတာကြောင့်မိသားဌာနကအပူတပြင်းရှာဖွေနေဆဲဖြစ်ပါတယ်မိဘေးကြောင့်ဘေးလွတ်ရာကိုမဖြစ်မနေထွက်ပြေးတင်းရှောင်နေရသူပေါင်းတသိန်းကျော်ရှိနေပြီလို့အေးဝော်ကူညီကယ်ဆယ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တော်မီထံကိုဆူဆူဝါကြုံနေရတဲ့ Los Angeles မြို့ကမြန်မာတို့ကိုဆက်သွယ်မေးမြန်းပြီးတော့ကိုညံဝင်းအောင်ကပြောပြပေးခဲ့တာပါရှင်အမေရိကန်ဘက်ကသတင်းအခြေအနေတွေကိုတင်ပြခဲ့ပြီးတော့အခုတခါမြန်မာပြည်တွင်းသတင်းတွေကိုတလဲတင်ပြပေးချင်ပါတယ်။ပလောမြို့နယ်မှာနေတချို့နဲ့ရာဘာချန်တွေမိရှုဖြက်စီခဲ့ရတဲ့သတင်းတင်ပြပေးပါမယ်။တနင်္သာရီတိုင်းပလောမြို့နယ်မှာရှိတဲ့တဘူရွာနဲ့ဆက်တော်ရရွာကြားကဒေသခံနေအိမ်တွေမိရှုခံရပြီးတော့၄ရက်အကြာမှကြာတော့မှပဲမိငိမ့်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီမိလောင်ကျွမ်းမှုကြောင့်နေအိမ်၅လုံးနဲ့ရာဘာချန်ဧက80ဝန်းကျင်ဆုံးရှုံးသွားတယ်လို့ဒီဒေသတွင်းတော်လိုင်းအဖွဲ့တွေကလည်းပြောပါတယ်ပလောမြို့နယ်ကအခြေအနေရန်ကုန်ကပေးပို့တဲ့သတင်းနန်းလောင်ပြောပြပါမယ်ရှင
်တနင်္လာနေ့တိုင်းဘိတ်ခရိုင်ပလောမြို့နယ်မှာရှိတဲ့တပိုးဆက်အိမ်စုကျေးရွာစီအခုလဆက်ပြင်းနေတော့ကစစ်ကောင်စီတပ်ဖွဲ့ဝင်120ဝန်းကျင်ရှိတဲ့စစ်ကြောင်းရောက်လာပြီးအဲ့ဒီစစ်ကြောင်းကို PDF ပြည်သူ့ကာကွယ်ရေးတပ်ဘိတ်ခရိုင်အမှတ်1တပ်ရင်းက drone ပုံသီး20ကျဲချခဲ့တယ်လို့ပြောပါတယ် ဒရုန်းနဲ့တက်ခတ်ခံရပြီးချိန်မှာစစ်ကြောင်းဟာတပိုးရွာကနေတဆင်ပါဒဆက်တော်ရဖျားစီပြန်ဆုတ်ခွာခဲ့ပြီးလမ်းတလျှောက်မှာရှိတဲ့ဒေသခံတွေအိမ်နဲ့ရဘာခြံတွေကိုမိရှို့သွားတယ်လို့ဘိတ်ခရံအမတ်တက်ရင်တရင်နဲ့ပြန်ကြရေးဌာနတာဝန်ခံရဲဘော်အာနိုကပြောပါတယ
်တပိုးရွာမှာလောင်ကျွမ်းခဲ့တဲ့မိကြောင်ဒီတပိုးနယ်ဒီစစ်တော်ရရွာကြားဒီနေအိမ်၅ဆောင်ရဲ့ပြီးတော့ဒီရဘာခြံရဲ့အဝေးခြံစုဘောက်ပေါ်နော်ဒီအေက90နီးပါးလောက်မိလောက်သွားတယ်ခင်ဗျဒီဟိုဟာစစ်ကောင်းစစ်တပ်တွေကတော့ဒီပါဒဆက်တော်ရဖျားအဝေးအတွင်းမှာပဲဆယ်ပြီးတော့တက်ဆွဲထားတယ်ဗျ
ဇန်နဝါရီ7ရက်နေ့ကစပြီး14ရက်နေ့အထိ4ရက်ကြာလောင်ကျွမ်းပြီးမှမင်းငိမ့်သွားတယ်လို့လည်းပြောပါရယ်ပြီးခဲ့တဲ့73ရက်နေ့တုန်းကလည်းဆက်တော်ရရွာအနီးကျဲရွာမှာရှိတဲ့နေရည်တလုံးနဲ့အုံချံတချံကိုစစ်ကောင်စီစစ်ကြောင်းကမီးရှို့ခဲ့တယ်လို့ပြောပါရယ
်ကိုရည်နေဒီခလာရစခေါနဲ့ပြီးတော့ဒီစစ်တော်ရဖျားဝင်းတန်းမှာတော့ထိထွေးမှုရှိပြီးနောက်ပိုင်းမှာတော့ဒီတော်မီးပြင်းထိထွေးမှုတော့မရှိဘူးဗျဒီဟိုစတီနီမာဒီတပိုးဆယ်စုရောက်လာတဲ့စစ်ကြောင်းဘက်ကျွန်တော်ခရံနေပြီးတော့ဒီဒရုန်းနဲ့တိုက်ခိုက်တာပဲရှိတယ်ဗျဒီမြေပြင်မှာတော့ပကံမှုမဖြစ်သွားခဲ့ဘူးဗ
ျမြေပြင်ထိတွေ့မှုတိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်ကောင်စီစစ်ကြောင်းဟာပါဒဆက်တော်ရဖျားဝင်းထဲမှာတပ်ဆွဲထားပါတယ်တပိုးဆယ်အင်စုဂျေးရွာကဒေသခံအမျိုးသားနှစ်ဦးကတော့ဖမ်းဆီးခံလိုက်ရတယ်လို့ရဲဘော်အာနုကပြောပါတယ
်ဒေသခံတွေကြတော့ဒီပြစ်ခဲ့တဲ့နေပေါ့နော်ကိုလာပိုင်းမာလီပီတာဆူလမ်းမာလီတရှောက်တိုက်ပွဲဖြစ်တာရှိတယ်ဗျအဲ့ကတည်းကနေပြီးတော့အကုန်စင်မင်းရှောက်နေရတယ်ဗျဒီနောက်ပိုင်းလူထက်ပြန်နေတာရှိပြီးမဲ့အေးတော့တော့မများဘူးဗျဒီပြီးတော့ဒီစစ်ကြောင်းထိုးတဲ့ဒီ17ရင်းနေမှာပဲဒီဒီလိုပြန်နေမှာရွာသားနှစ်ဦးဖမ်းသွားတာရှိတယ်ဗျဒီကျွန်တော်နောက်ပိုင်းတည်ရတယ်လို့ဆိုရင်ဒီနေ့ရောဒီခလာရဆက်ခေါ်ကနေပြီးတော့ဒီဘေကိုပို့လိုက်တယ်လို့ទីလိုက်ရတယ်ဗျ
စစ်ကောင်စီဘက်ကတော့ပူလောမြို့နယ်ထဲမှာတပ်ဆွဲထားတဲ့စစ်ကြောင်းဒရုန်းနဲ့တက်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမရှိသေးပါဘူးဘိတ်ခရအမတ်တက်တရင်ဟာပူလောမြို့နယ်အတွင်းမှာကရင်အမျိုးသားကာကွယ်ရေးတပ် KNDO တက်ရင်ခုနှစ်နဲ့ပူပေါင်းပြီးစစ်ကောင်စီကိုတော်လှန်နေတာလို့သိရပါဗျ
။တနင်္လာနေ့တိုင်းပူလောမြို့နယ်ဘက်ကအခြေအနေသတင်းပေးပို့ချက်နန်းလောင်ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ဒီလကုံမှာကြာရောက်မဲ့တရုတ်နှစ်ကူပွဲတော်မြန်မာနိုင်ငံကမြို့ကြီးတွေမှာရောဒီနှစ်မှာကျင်းပကြမဲ့အခြေအနေဘယ်လိုရှိသလဲဆိုတာကြည့်အောင်ပါ။မြန်မာနိုင်ငံမှာတရုတ်နှစ်ကူးရက်ကိုအများပြည်သူအလုပ်ရက်အနေနဲ့ပြည်တွင်းထုတ်ပြက်ကြိန်တွေမှာပထမဆုံးအနေနဲ့ဒီနှစ်မှာစတင်ထည့်သွင်းလိုက်ပေမဲ့လို့လည်းအနာသိမ့်မီရဲ့နောက်ပိုင်းကစလို့တရုတ်နှစ်တစ်ကူးကာလမှာပြည်တွင်းပြည်ပတရုတ်ခီးသွားတွေအတော်လေးကိုနေသွားတယ်လို့လည်းပြောဆိုကြပါရယ်တရုတ်နှစ်တစ်ကူးအတွက်ပျော်ပွဲရှင်ပွဲတွေကလည်းလွန်ခဲ့တဲ့နှစ်တွေကလိုမရှိတော့သလောက်ဖြစ်လာတဲ့အကြောင်းမြန်မာပြည်ပတရုတ်လူမျိုးတွေက VOA ကိုပြောပြကြတာပါရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညူကပြောပြပေးပါမယ်ရှင်
တရုတ်နှစ်တကူနေ့မှာနှစ်တိုင်းလူလူစီကားခဲ့တဲ့ရန်ကုန်မန္တလေးတရုတ်နှစ်တကူပျော်ပွဲရှင်ပွဲတွေအာနာသိမ့်ပြည့်နောက်မှာတော့စိတ်တုံးသွားတယ်လို့မြန်မာပြည်ပွားတရုတ်လူမျိုးတချို့က VOA ကိုပြောပါတယ်ဇီဝက်စင်တာတချို့မှာလေယာပြင်ဇီအောင်ပွဲတော်တွေစီစဉ်ထားတာကလွဲလို့တမျိုးလုံးလွှမ်းခြုံနိုင်တဲ့အခင်းကျင်းမျိုးမရှိတော့ကြောင်းလည်းပြောပါတယ်တရုတ်နှစ်ကူမုတ်တွေကိုဖြန့်ချိနေတဲ့လုပ်ငန်းရှင်တူကရန်ကုန်မြို့မှာတရုတ်နှစ်ကူအစီအစဉ်တွေအတွက်ထူးခြားခြားဘာမှမကြားရသေးဘူးလို့ပြောပါတယ
်မတိရဘူးသူကြီးတော့ဒီနေ့နောက်ပိုင်းတော့မလုပ်ဘူး။ဒီအနာသိမ့်ကြီးကဘာမှမရှိဘူး။ဒီကုန်းစိတ်တာမရှိဘူး။ဒီမမကြီးဘာလဲဘာပွဲသူဘာပွဲမှမလုပ်ကြတော့
အခုနှစ်ပြည်တွင်းထုတ်ပြက်ကြိန်နေမှာတရုတ်နှစ်တကူရက်ကိုအများပြည်သူအလုပ်ပိတ်ရက်ဖြစ်နေတတ်မှတ်လိုက်ပြီလို့စစ်ကောင်စီကဒီပြီးခဲ့တဲ့နှစ်ဇူလိုင်လ10ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။မြန်မာတရုတ်တန်ယုံကနှစ်တကူအတွက်ပြည်တွင်းကတရုတ်ဖွဲ့စည်းတချို့ကိုဖိတ်ကြားတာမျိုးရှိခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိတော့နှစ်ကူးပွဲလုံးမဲ့အစီအစဉ်တွေဖိတ်ကြားမှုတွေမရသေးဘူးလို့မြန်မာတရုတ်ချစ်ကြည်အသင်းရဲ့ရုံးတာဝန်ခံက VOA ကိုပြောပါတယ်။တ
ို့တင်ရတော့မရှိဘူးလေ။ဟိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကတော့မကြိုးတော့တို့တော့ရှိတယ်အစီအစဉ်တွေရှိတယ်အခုလို့ဆိုတော့သူတို့ဖိတ်ကြားမှာတဲ့တရုတ်ကသူကအတော်တော်ပမာတယ်ဘူးဆိုတော့တရုတ်ကနှစ်တကူလုံးမဲ့ဟာကိုတိုးတွေဖိတ်ကြားရင်သွားဖို့လည်းရှိတာပါနော်အခုချိန်ကြီးတော့ဖိတ်စာကောင်းမှလည်းမလားဒီငါတို့လည်းအခုဒီမှာတခုဆိုရင်တော့ဖိတ်ကြားဖို့ဒီနေ့ဆိုရင်မနေ့တော့ဆိုဒီချိန်ကိုတကယ်တက်ရမှာပါကြငါတို့ဆရာလေးအစည်းအဝေးပြီးရတာပါနော်အခုတော့ဟိုဒီလူတွေတက်မလဲပါကြမင်းမင်းအောင်ရှိသေးငါတကယ်ဝေးသေးလို့ရတာမသိဘူးတရုတ်ကတော့တရုတ်နှစ်တကူမလုပ်တာတော့မရှိဘူးပါကျိုးရတော့ဘာမှတန်သိကြတယ်ကိုမဖြစ်ပြတော့လုပ်ကြတယ်သူတွေတုတ်ကြမှာ
တရုတ်နှစ်ကူခရစ်စမတ်အပါအဝင်မြန်မာနိုင်ငံတွင်းကအထိတ်မှပွဲမှန်သမျှအာနာသိမ့်ပြီးကလေးကစီစီကားကားမရှိတော့တဲ့အကြောင်းအများစုကပြောကြပါတယ်စစ်ပွဲနဲ့လူကုန်ကူးမှုစတဲ့လူညုံရေးစိုးရိမ်ရတဲ့အခြေအနေတွေကြောင့်နိုင်ငံခြားခီးသွားတွေလည်းအတော်လေးနေသွားခဲ့ပါတယ်ဒီအပိုင်းထဲမှာထိုင်းနိုင်ငံကတဆင့်မြန်မာနယ်စပ်ကရင်ပြည်နယ်တဲကိုရောက်လာတဲ့တရုတ်နိုင်ငံသားတချို့ကြားဖြန့်ဂိုင်းတွေရဲ့လူကုန်ကူးခံရတဲ့သတင်းတွေကြောင့်လည်းနှစ်တကူကာလမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကိုသွားဖို့တရုတ်နိုင်ငံသားတွေကစိုးရိမ်နေကြပုံရပါတယ် ပုံမှန်အဖြစ်တရုတ်လူမျိုးတွေအလဲပတ်များတဲ့အင်းဒီချင်းထိုင်းနိုင်ငံမှာလည်းလုံခြုံရေးစိုးရင်ရတဲ့ဆိုတဲ့သတင်းတွေကြောင့်တရုတ်ခီးသွားတွေမနစ်ကထက်20ရာခိုင်နှုန်းအထိကျသွားတယ်လို့ထိုင်းသတင်းတွေမှာခန့်မှန်းရေးသားနေကြပါတယ်ခင်ဗျ။
တရုတ်နှစ်ကူပွဲတွေမြန်မာနိုင်ငံကမြို့ကြီးတွေမှာအရင်ကလိုစီစီကားကမရှိတော့တဲ့အကြောင်းကိုသားညိုကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးသတင်းဆောင်ပါကိုတလဲတင်ပြချင်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာဒီဇန်နဝါရီလ20ရက်နေ့မှာအမေရိကန်သမ္မတတာဝန်ကိုစတင်ထမ်းဆောင်တော့မှာပါ48ရောက်မြောက်အမေရိကန်သမ္မတအနေနဲ့လူမှုအထွေဘာတွေလှုပ်ပေးဖို့မျှော်လင့်နေကြသလဲဆိုတာနဲ့ပတ်သက်လို့တော့ Scott Stans ပြောထားတဲ့သတင်းကိုကိုအောင်ကတင်ပြပေးပါမယ်ရှင်
ဒေါ်နယ်ထရမ့်ဒုတိယသမ္မတတက်တန်းအတွင်းဘလုံမူဝါဒတွေဦးစားပေးအကောင့်ထဲဖော်စီခြင်းလဲဆိုတာနဲ့ပတ်သက်လို့အမြင်အမျိုးမျိုးကွဲပြားနေပါတယ
်
။တရားမဝင်ဝင်ရောက်လာသူတွေအရေးနေဆက်ထိန်းချုပ်ဖို့အရေးဆောင်ရွက်တာတွေကိုမြင်တွေ့လိုပါတယ်။အထူးသဖြင့်သားသမီးမျိုးမြစ်တွေအပါအဝင်ကလေးတွေဟာဟိုးအရင်ကျမတို့ကြီးပြင်းခဲ့တဲ့ခေတ်ကအမေရိကန်မှာလိုပျော့ပျော့ရွှင်ရွှင်နဲ့ဖြတ်သန်းစေလိုပါတယ်
။အစိုးရတဲ့လက်ထက်မှာလိန်ပြောင်းလဲထားသူတွေအတွက်ကျန်းမာရေးဝန်ဆောင်မှုပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတချို့ကစိုးရိမ်ပါတယ်
Republicans watching
အခုပြောနေတာကိုကြည့်နေတဲ့ Republican တွေသိစေချင်တာလိန်ပြောင်းထားတဲ့ကလေးတွေကိုသူတို့ကလေးတွေနီးတူတန်းတူထားပြီးတော့ဆက်ဆံစေချင်ပါတယ်။ဘာလို့လဲဆိုတော့အားလုံးဟာဒီတိုင်းပြည်ကိုဦးဆောင်မဲ့နောက်မျိုးဆက်တွေဖြစ်ပါတယ်။အားလုံးမှာထူးချွန်ထက်မြက်တဲ့အရေးသွေးတွေတောက်ပတဲ့အနာဂတ်တွေရှိနေပါတယ်
။တချို့ကတော့ Trump အနေနဲ့လူမှုတက်တာချောင်ချီရေးအာယုံစိုက်စေချင်ပါတယ
်။မဲဆွေတော်ကပေးထားတဲ့ကတိကိုအကောင့်ထဲပေါ်စေချင်ပါတယ်။သူပြောထားသလိုအပေါ်စုခြင်းအတွက်အခွန်မကောက်စေလိုပါဘူး။
သမရထရန်အနေနဲ့ကျမတို့အတွက်နေထိုင်စေတက်တောင်လုပ်ပေးစီလိုပါတယ်။ရလိုက်၊ကုန်လိုက်အလင်းမီအောင်နေရတာကိုစိတ်ပြတ်လာပါပြီ
။ဒရီသားဖြတ်ချခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်အရေးတချို့ကစိုးရိမ်ပါတယ်
။ I'm thinking I'm losing my right
သူကခရီးယန်ဘာသာကိုဦးစားပေးနေတဲ့အချိန်ထဲမှာကျမတို့အတွက်အမျိုးသမီးအခွင့်အရေးဘာသာရေးလွတ်လပ်ခွင့်တွေကဆုံးရှုံးနေပါတယ်။ဒီနိုင်ငံဘာသာရေးလွတ်လပ်ခွင့်အပြည့်အဝရှိတဲ့တိုင်းပြည်လို့ယုံကြပါတယ်။အားလုံးအနေနဲ့ကျောင်းနေမှာဘာသာတစ်မျိုးအကြောင်းနဲ့မကဘဲနဲ့ဘာသာအားလုံးအကြောင်းလေ့လာသင်ကြားခွင့်ရှိသင့်ပါတယ်
။အလုပ်အကိုင်းခွင့်လန်းကောင်းတွေတိုးလာဖို့လည်းမျှော်လင့်နေသူတွေရှိပါတယ်
။ People are tired
လူတွေကအင်မတန်စိတ်ပြည့်နေကြပါတယ်။အလုတ်ကင်တွေပေါ်ပြီးအလုတ်လိုချင်နေကြတာပါငွေဖောင်းပွားတာလည်းအဆုံးသတ်စေလိုပြီးနေဆက်လုံခြုံဖို့လည်းလိုလားနေကြပါတယ်စီစေးကြတာကိုလည်းမြင်ချင်းနေကြပါတယ
်ထရမ့်ဒုတိယသမ္မတတက်တန်းအတွင်းဘလို့ကိစ္စရက်တွေအကောင့်ထဲဖော်မလဲဆိုတာကိုတချို့ကသိကျင်နေကြပါတယ
် I would want him to
မူဝါဒရဲ့အခိုင်အမာချမှတ်ဆောင်ရွက်တာကိုမြင်တွေ့လိုပါတယ် Republican ရော Democrat ပါနောင်လာမဲ့၄နှစ်အတွင်းဘာတွေမျှော်လင့်ထားလို့ရမယ်ဘာတွေကိုတော့မျှော်လင့်ထားလို့မရဘူးဆိုတာကိုသိရအောင်ပါ
ဇန်နဝါရီ20မှာဒေါ်နယ်ထရမ့်နဲ့ JV Vance တို့ဟာသမ္မတနဲ့ဒုသမ္မတအဖြစ်ကျန်းသက်စာချင်းဆိုပြီးစတင်တာဝန်ထမ်းဆောင်ပါပါခင်ဗျာ
အပတ်စဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါကိုအောင်ကပြပြခဲ့တာပါရှင် VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကို VOA မြန်မာဝက်ဘ်ဆိုက် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတို့မှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်ဇန်နဝါရီလ15ရက်ပုံထုနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုနားဆင်နေကြတာပါရှင်ကျမတို့အခုထုတ်လွှင့်ပေးတဲ့အစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပြီးတော့အစီအစဉ်တစ်ခုလုံးကိုတော့ digital line တွေကနေဖမ်းယူကြည့်ရှုလို့ရပါတယ်။သတင်းမှန်တွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးနိုင်မှု VOA ကအမြဲချိုးပန်းနေပါတယ်ရှင်။ VOA ကိုအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးအကျေးဇူးတင်ပါတယ
်။ VOA American အတန်းရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။Radio season နေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လင်းတဲ့ VOA မနက်ခင်း Radio season ပထမပိုင်းနာရီဝက်ကိုလိုင်းတိုနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတိုမီတာ25 kHz 11865လိုင်းတိုမီတာ32 kHz 6153ညာနဲ့လိုင်းတိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA ညာချမ်း Radio season ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15453ညာလိုင်းတိုမီတာ25 kHz 11883ညာလိုင်းဒိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်းနာယူဝက်နဲ့စနီတနူးနေနေ့မှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
မင်္ဂလာမနက်ခင်းပါရှင် View American တိုင်းရဲ့2025ခုနှစ်ဇန်နဝါရီလ15ရက်ပုံထူးနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတူတွေကိုစူးစီးတင်ပြပေးဖို့ရှိသလိုကမ္ဘာတစ်လွှားခီးသွားအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်ဒီအစီအစဉ်တွေမတိုင်ခင်မှာတော့အခုအရင်ဆုံးအပတ်စဉ်မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာတောင်သူလယ်သမားအများစုဟာစိုက်ပျိုးရေးအတွက်ငွေကြေးကိုစနစ်တကျစီမံခန့်ခွဲအသုံးပြုတဲ့အလေအထသိမ့်မရှိကြပဲမလို့အပ်တဲ့နေရာတွေမှာပဲတုံးတက်လေးရှိကြတယ်လို့ဒီတစ်ပတ်မြေကြီးဩဇာစီစဉ်ကနေကိုခင်မောင်စိုးမင်းကတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံမှာတောင်သူလယ်သမားတွေဟာသမိုင်းတလျှောက်အဓိကလူများစုဖြစ်ပေမဲ့စိုက်ပျိုးရေးဆိုင်ရာအသိပညာပိုင်းအရာဖွံ့ဖြိုးတိုးတက်မှုနည်းပါးလွန်းပါတယ်အဲ့ဒီအထက်မှာမှငွေကြေးကိုစနစ်တကျစီမံခန့်ခွဲသုံးစွဲကြတဲ့အလေအထသိမ့်မရှိကြပဲဖြုံးတီးသလိုမျိုးဖြစ်နေတာကတော်တော်များပါတယ်ဥပမာနှစ်စဉ်စိုက်ပျိုးရေးဘဏ်ကနေအမတော်ကြီးစိုက်ပျိုးစရိတ်ချင်းငွေကိုထုတ်ယူတဲ့နေ့မှာတင်တောင်သူလယ်သမားအတော်များများဟာစိုက်ပျိုးရေးနဲ့မသက်ဆိုင်တဲ့အပျော်အပါးကိစ္စတွေပုဂ္ဂိုလ်ရေးကိစ္စတွေမှာသုံးစွဲကြတာတွေ့ရပါတယ်မြို့မှာစိုက်ပံကငွေထုတ်ချေတဲ့ရက်မှာဆိုရင်တောင်သူလယ်သမားတော်တော်များများဟာစားတောက်ဆိုင်တွေမှာတပြိုတပါးစားတောက်ပျော်ပါကြတာတွေမိသားစုတွေအတွက်ဈေးဝယ်ကြတာတွေနဲ့တချို့ကချဲထိုးတာအပါအဝင်လောင်းကစားတွေပါလုပ်ကြတာတွေလည်းရှိပါတယ်ဒါအပြင်သီးနှံပေါ်ချိန်မှာရွာပေါင်းစုံချိန်ပြီးခေတ်ဆက်ဆက်အာဏာပိုင်တွေရဲ့ခွင့်ပြုချက်နဲ့အဝါဒေးခေါ်လောင်းကစားဝိုင်းမျိုးစုံကိုဒေသတချို့မှာနှစ်စင်ပြုလုပ်ကြတာတွေလည်းရှိပါတယ်။အဲ့ဒီလိုဖြစ်စဉ်တွေနဲ့ပတ်သက်ပြီးမြေလက်ဒေသမှာစတင်ခဲ့တဲ့ကျေးလက်မြေပရာဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
ဒီတောင်သူလယ်သမားတွေမှာပေါ့နော်ဖန်နေပါတွေထုတ်လိုက်တယ်ပေါ့အပန်းထုတ်တယ်ဆိုရင်တော့ဒါကတော့သိချာတာတစ်ခုကတော့ပြန်ဆက်မငွေကြေးပေါ့နော်အချို့တွေကြတော့အဲ့ဒီလိုဘန်ထုတ်လိုက်တယ်ဆိုလို့ရှိရင်လမ်းပေါ်မှာငွေကိုကောက်တွေ့တယ်လို့အရက်တောက်ခုနကပြောတဲ့စားတောက်ဆိုင်ထိုင်းတာတွေရှိတယ်ပေါ့နော်အဲဒီလိုပဲဘန်ထုတ်တဲ့နေရာအနီးနားဝင်းကျင်မှာတွေ့တဲ့မိသားစုအတွက်ဆိုပါစို့ပစိုးအိမ်ကြီးကဝယ်ခဲ့ရတာတွေလည်းရှိတယ်ပေါ့နော်ကျွန်တော်တို့ဖြစ်စေချင်တာကတော့ဒီငွေကြေးစီစေမှုဆိုတာကဥပမာပန်းနေထုတ်လိုက်ပြီဆိုလို့ဒါကနှမ်းမျိုးအတွက်ပြန်သုံးချမလားဒါကပဲဆိုင်ဖို့အတွက်သုံးချမလားဒါမမုတ်ထဲရေးပြင်မလားဥမာမြေပဲမျိုးစေ့ဝယ်မလားနှမ်းမျိုးစေ့ဝယ်မလားပဲစင်းကုန်မျိုးစေ့ဝယ်မလားဒီလိုဆိုရင်တော့ကောက်တာပေါ့နော်အမြကြီးဘုရားကောက်ရတဲ့ပစံမဟုတ်ဘူးအလကားရတာမဟုတ်တဲ့အတွက်တနည်းနည်းတစ်ချိန်ချိန်ကြရင်တော့တေချာပေါက်ပြန်ဆက်ရမှာအဲ့လိုဆက်မဲ့အချိန်မှာခေတ်ဆက်ဆက်ကတိုင်ဒီနေ့အချိန်ဒီဆိုရင်ဒါအကျွေးကိုနုံနစ်ပြီးအချိန်မျက်စိအနေပြီးတော့လေပင်ငယ်တဲ့အထိရောက်လာတာလည်းတွေ့ရပါလိမ့်ဗျ
။ဒါအပြင်တောင်သူလယ်သမားအလုံးနီးပါးဟာကျေးလက်ဒေသတွေမှာနေထိုင်ကြတဲ့အတွက်သီးနှံပေါ်ချိန်မှာတက်ဆိုင်ရာဘာသာအလိုက်အလူအတန်းလောက်ကြတာတွေလည်းရှိပါတယ်။ဒီနေရာမှာမြေပြန့်ဒေသကဗုဒ္ဓဘာသာဝင်အများစုတောင်သူလယ်သမားတွေအပိုင်းကိုပဲအဓိကထားပြောပြရစေ။တောင်သူလယ်သမားတွေဟာတီးနံပေါ်ချိန်ငွေပေါ်ချိန်မှာရှင်းနှစ်အတွက်ပြန်လဲစိုက်ပျိုးရေးလုပ်ဖို့ငွေကိုစီမံကိန်းချတွက်ချက်တာမျိုးလုပ်တဲ့သူကနည်းပါတယ်အဓိကတီးနံရောင်းချပြီးသားရှင်ပြူသမီးနာသားအလူတန်းလုပ်ဖို့ကိုဇောင်းပေးကြပါတယ်ဒါဟာအင်မတန်ကိုကောင်းမွန်တဲ့ဒါနကုသလကုသိုလ်ဖြစ်ပါတယ်ဒါပေမဲ့ကိုအားကိုအင်နိုင်သမျှငွေကြေးနဲ့လှူဒန်းဒါနပြုတဲ့သူတွေကနေပါပြီးအများစုကတီးနှံတွေရှိသမျှထုတ်ရောင်းကပကာသနတွေနဲ့အလှူကိုဝေဝေဆာဆာပြုလုပ်ကြတာကများပါတယ်အဲ့ဒီအတွက်နောက်ဆုံးမှာရှစ်နှစ်ရာသီစိုက်ပျိုးရေးအတွက်ငွေမသုံးနိုင်တော့ပဲကြွေးတင်ကုန်ကြပါတယ်ဒါပြီးမြေလက်ဒေသကကျေးလက်အုပ်ချုပ်ရေးမှူးဟောင်းဦးလဲဖြစ်တောင်သူတဦးလဲဖြစ်တဲ့ဦးတင်စိုးကအခုလိုပြောပါတယ်
တောင်သူလယ်သမားတွေအများစုကဥမာရှိတဲ့ငွေအရင်းနှီးဒါတွေကိုစိုက်ပျိုးရေးလုပ်ငန်းမှာစီမံခန့်ခွဲပြီးတော့အသုံးချနိုင်တဲ့အလေအထားကတော်တော်နည်းတာကိုတွေ့ရတယ်တောင်သူအများစုတော့ကဒီစိုက်ပျိုးရေးမှာငွေကြေးစီမံခန့်ခွဲပြီးတော့တုံးတက်တဲ့အလေအထားနည်းနေတယ်တ တနစ်တာရတဲ့ဒီနေနေတဲ့ကနေပြီးတော့သုံးရဆွဲတဲ့နေရာမှာလူအပ်တာတွေရှိတယ်လို့မဝဲပဲနဲ့နေလို့ရတဲ့အရာတွေလည်းရှိတချို့ဟာတွေဆိုလို့ရှိရင်ပကတနာတွေကိုရှေ့တန်းတင်တဲ့ခါကျတော့ဒီကိုယ့်ရဲ့ထုတ်လုပ်မှုကိုအားဖြည့်ရမယ့်ဟာတွေကိုအားမဖြည့်နိုင်တော့ပဲနဲ့စိုက်ပျိုးရေးအတွက်အကျိုးမရှိပဲဖြစ်သွားတာမျိုးတွေတွေ့ရတယ်အလူတက်လို့တဲ့ခါမှာကိုယ်နိုင်တဲ့ဝင်လောက်ပဲမလုပ်ဖက်နဲ့ဂုံပကတနာတွေကိုချက်ထွင်ပြီးတော့တူကြတန်းကြပြီဆိုရင်လှူတဲ့တန်းတဲ့လောက်ကတော့ကောင်းတယ်လေဒါပေမဲ့အပြားအဆိုင်တွေလှုပ်လာတဲ့ခါကျတော့ကုန်ကြမှုတွေကအဲ့တော့မလိုအပ်တဲ့နေရာတွေမှာဇာချက်ကြတယ်ပေါ့အခုတော့တောင်သူတွေအများစုကကိုသုံးဆွဲနိုင်တဲ့ပမာဏတွေကျော်လွန်ပြီးသုံးဆွဲလာတဲ့အခါကျတော့စားပြွေးလုပ်ငန်းမှာအားမထက်နိုင်တာတို့တိုးတက်မှုတွေနည်းရတာပေါ့
မြန်မာနိုင်ငံမှာစစ်အာဏာမသိမ်းခင်ပြီးခဲ့တဲ့စစ်တပ်တပိုင်းဒီမိုကရေစီအစိုးရတွေလက်ထက်ကတောင်သူလယ်သမားတွေနဲ့ပတ်သက်ပြီးသမဂ္ဂတွေအဖွဲ့အစည်းတွေပေါ်ပေါက်ခဲ့ကြပြီးမဲ့သူတို့အဖွဲ့တွေဟာလည်းစစ်တပ်နဲ့အာဏာပိုင်တွေရဲ့မြေသိမ်းရာသိမ်းကိစ္စတွေကိုလိုက်လံဖြေရှင်းကြတာဆန္ဒပြတပိတ်မောက်ကြတာကအဓိကဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းတောင်သူလယ်သမားရေးရာပညာပေးတာဥပဒေဆိုင်ရာသင်တန်းပို့ချတဲ့အဖွဲ့အစည်းအနည်းငယ်လည်းရှိပါတယ်အဲ့ဒီအထက်ကမှမြေလက်ဒေသအခြေဆိုင်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ
်ကျွန်တော်တို့ဇီယာအဲ့လိုဖို့ဆိုရင်အဖွဲ့အစည်းအသင်းမင်းနဲ့သူကသွားမှရမှာလေတောင်သူလယ်သမားတွေဒီပဲဟိုတည်တံ့ပေါ့နော်အခုပုံစံတိုင်းပဲနီဟောင်းကြီးတိုင်းပဲသွားနေရဆိုရင်တော့တိုးတက်ဖို့လမ်းမမြင်ဘူးပေါ့ဗျာဒီအမှုအကျင့်နေဟိုပြောင်းဖို့ဆိုရင်တော့တောင်သူလယ်သမားတမကတွေကိုလောက်ခဲ့တဲ့အတွေ့အကြုံတွေရှိပါတယ်ဝေးရေးစီမံခွင့်ဝန်းမှုတက်တဲ့ပညာရှင်တွေနဲ့သူတို့နဲ့လိုက်ဖက်တဲ့ကျွန်တော်တို့သင်တန်းအတူလေးတွေပေါ့ဒါတွေကိုလက်တွေ့ဝင်ကြီးကိုဘယ်လိုစီမံခန့်ခွဲရမလဲဆိုတာဟာသွားမှအောင်မြင်နိုင်မယ်လို့ကျွန်တော်ဆုလိုတာပါအခုချိန်မှာတော့အဲ့ဒါတွေလုံးလို့မရဘူးဗျတောင်းတမတူကြီးတစ်ခုလုံးတို့တက်ဖို့ဆိုတာကတောင်းတမတူချင်းသွားလို့မရဘူးအချင်းချင်းတိုင်းပင်းပြီးကမှအသင်းပင်အဖွဲ့အစည်းပုံစံနဲ့သွားမှရတယ်ဆယ်နှစ်လောက်ကျွန်တော်တို့လုပ်ခဲ့တဲ့အတွေ့အကြုံရှိပြီးသားပေါ့အဲ့တော့တောင်းတမအသင်းပင်အဖွဲ့အစည်းတွေဖွဲ့စည်းပြီးသွားမယ်
အဲဒီနေရာမှာတစ်ဆက်တည်းပြောချင်တာကအင်္ဂလိပ်မြန်မာပထမစစ်ပွဲအပြီး1825ခုနှစ်နောက်ပိုင်းအောက်မြန်မာနိုင်ငံကိုအင်္ဂလိပ်တွေသိမ်းယူပြီးတဲ့နောက်အိန္ဒိယတောင်ပိုင်းကချစ်တီအနယ်တွေကိုခေါ်ယူခဲ့ပါတယ်။အဲ့ဒီချစ်တီအနယ်တွေဟာလေယာဉ်လုပ်ငန်းလုပ်ရင်းတစ်ဖက်ကဗန်နဲ့ငွေကြေးအပိုင်းမှာစနစ်တကျနဲ့အကောင်းဆုံးဝန်ဆောင်ပေးနိုင်တဲ့အယီချင်းတွေရှိကြတဲ့အတွက်မြန်မာတောင်သူလယ်သမားတွေအကြားဆက်ဆက်ပေါင်းကူပေးဖို့ရည်ရွယ်ခေါ်ယူခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့အောက်မြန်မာနိုင်ငံကလေယာဉ်လုပ်ငန်းဟာတချိန်တိုးတိုးတက်လာပြီးပြည်ပကိုဆန်အများအပြားတင်ဖို့ရောင်းချနိုင်ခဲ့ပါတယ်။ဒါပေမဲ့1930ကမ္ဘာစီးပွားရေးပြက်ကတ်ကမြန်မာနိုင်ငံကိုလည်းရိုက်ခတ်လာတဲ့အတွေ့မြမလယ်သမားတွေဟာစံစည်းစပါးစည်းအကြီးအကျယ်ကြာကအရှုံးပေါ်ခဲ့ပြီးငွေအတိုးနဲ့ချင်းငားခဲ့တဲ့ချစ်တီးတွေစီကိုလေယာဉ်မြေတွေထိုးအပ်ခဲ့ရတာတွေတော်တော်များပါတယ်။အဲ့ဒီနောက်ချစ်တီးတွေကိုငွေကြေးဝန်ဆောင်မှုပေးသူအဖြစ်ကနေဝိသမလောဘလူချမ်းအဖြစ်တစိမ့်ကပ်ပြီးအပြစ်ပုံချခဲ့ကြပါတယ်။ဒီနေရာမှာလေသမားအချင်းအတူတူချစ်တီးအနယ်တွေကငွေကြေးကိုစနစ်တကျတိုးပွားအောင်လှုပ်ဆောင်နိုင်ခဲ့ပြီးမြန်မာလေသမားတွေကတော့အဲ့ဒီလိုမလုပ်နိုင်ခဲ့ပါဘူးအခုလက်ရှိအနေအထားမှာလည်းအာဏာသိမ်းစစ်ကောင်စီလက်ထက်မှာမြန်မာနိုင်ငံကလေသမားတွေဟာဘယ်လိုပဲစိုက်ပျိုးရေးကိုကြိုးစားလုပ်ကင်နေကြပေမဲ့အဖက်ဖက်ကနှိမ်ကြနေပါတယ်အဲ့ဒီအတွက်စိုက်ပျိုးရေးကိုဆွန့်လွတ်ပြီးတရတကြီးရေကြီးရာမျက်နှာရာကိုထွက်ခွာကုန်ကြပါတယ်စစ်မှုထမ်းဥပဒေကြောင့်လဲစိုက်ပျိုးရေးကိုလုတ်ကင်နေကြတဲ့လူငယ်လူရွယ်တွေနေရက်ကနေထိုင်းပါဝင်အိမ်နီးချင်းနိုင်ငံတွေကိုတွားရောက်အလုလုကင်ဖို့ထွက်ခွာကုန်ကြပါတယ်။ဒါအပြင်အထက်အညာဒေသတချို့နဲ့တိုင်းရင်းသားဒေသတွေမှာပြည်တွင်းစစ်ကြောင်းစိုက်ပျိုးရေးလုပ်ငန်းတွေကိုလှည့်မကြည့်နိုင်တော့ဘဲစစ်ပြေးဒုက္ခတွေအပြည့်ပြေးလွှားနေကြရပါတယ်ခင်ဗျာ။
ကိုကမောင်ဆွမေပုံမှန်တင်ဆက်တဲ့မြေကြီးဩစာအစီအစဉ်ဖြစ်ပါတယ်။မကြခင်မှာတော့ကဘာတလွားခီးသွားအပတ်စဉ်ကဏ္ဍကိုလည်းတင်ဆက်ပေးပါဦးမယ်။အခုတော့ဒီပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းလူမှုကွန်ရက်ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတွေကိုစူးစီးတင်ပြပေးပါမယ်။ကဘာပေါ်မှာလူလာအများဆုံးဟာပင်ရေခဲပွဲတော်မှာဒီနှစ်တော့ဒီစံချိန်တင်ရေခဲပမာဏကိုအသုံးပြုဖန်တီးထားပါတယ်။နောက်နှစ်သက်ကူးညအပျော်ပြစ်လွတ်တဲ့မိဘကနေမဖောက်ရသေးတဲ့ဘုံသစ်ထဲကိုကျပြီးတော့ပောက်ကွဲလို့လူသုံးဦးသေဆုံးခဲ့ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုးတွေကိုတော့မအေးသနာကျော်ကစူးစီးတင်ပြပေးထားပါရရှင
်။ဒ တရုတ်နိုင်ငံမြောက်ဖြားစွန်းကဟဲလုံချင်းပြင်းနဲ့ဟာပင်ရေကဲမြို့မှာတနင်္ဂနွေနေ့ဇန်နဝါရီလ5ရက်နေ့ကနှစ်စဉ်ကျင်းပတဲ့ရေကဲနဲ့နှင်းပွဲတော်ကိုမိရှူမိဘတွေအယောင်သွေးဆုံတောက်ပနေတဲ့ရေကဲရဲတိုက်တွေရုပ်ထုတွေနဲ့ရင်ခုန်စိတ်လှုပ်ရှားစရာရေကဲ show တွေနဲ့အတူစတင်ဖွင့်လှစ်ခဲ့တော့ပါရေကဲမောင်ရောက်နေတဲ့အနှုတ် 20 degree celsius အထိအေးခဲနေတဲ့ကြားကတရုတ်နိုင်ငံတောင်ပိုင်းပြည်နယ်တွေကနေတကူးတကားလာတဲ့ခီးသွွားတွေကဒီဒုထေကြီးမားလာတဲ့ရေခဲရုပ်တွေနဲ့တခြားပျော်ရွှင်စွာရှင်စရာအစီအစဉ်တွေကိုသဘောကျကြပါလိမ့်မီတာ900အထိရှိတဲ့ရေခဲရှော့ကြီးကလူကြိုက်အများဆုံးဖြစ်ပြီးလူတွေကြိတ်ကြိတ်တို့ပါရေခဲနှင်းနဲ့အိမ်မက်တူတူအာရှအတွဲပဲနှလုံးသားများဆိုတဲ့ဆောင်းပုံးနဲ့ကျင်းပတဲ့ဒီပွဲတော်ကဖေဖော်ဝါရီလ9ရက်နေ့ကနေ14ရက်နေ့ထိကျင်းပမယ်ကိုးချိန်မြောက်အာရှဆောင်းရသည့်အကစားပြိုင်ပွဲအစီအစဉ်တချို့ကိုလည်းထည့်သွင်းထားပါလိမ့်အားဖြင့်ရေခဲနဲ့နှင်းကဘာကဝန်ထမ်းတွေပြောတာကတော့ဒီနှစ်ပွဲတော့ကသမိုင်းမှာအကြီးဆုံးပွဲတော်ဖြစ်ပြီးစံချိန်တင်ရေခဲနဲ့နှင်းကုဗမီတာ3သိန်းအထိအသုံးပြုထားတယ်လို့ဆိုပါတယ်ဒီပွဲတော်ကို1983မှာစတင်ကျင်းပခဲ့တဲ့ကနှစ်စဉ်ပဲကမ္ဘာအနှံကလူသန်းပေါင်းများစွာလာရောက်လည်ပတ်တာဖြစ်ပါတယ်ဒီမျိုးကတရုတ်နိုင်ငံရဲ့အေးအေးဆုံးမျိုးတွေကတစ်မျိုးဖြစ်ပြီးအပူချိန်က Celsius အနှုတ်35 degree Fahrenheit နဲ့ဆိုရင်တော့အနှုတ်38 degree ထိကျဆင်းတတ်ပါတယ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ Smithsonian အမျိုးသားတရိတ်ဆန်ရုံကဘောက်လီနဲ့ချင်းပေါလို့ခေါ်တဲ့ပန်ဒန်ဝတ်ဝန်နှစ်ကောင်ဇန်နဝါရီလ6ရက်နှင်းမုန်တိုင်းလာတဲ့အချိန်နှင်းတော်ထဲမှာလူလိန်ဆော့ကစားပြီးတော့ပျော်နေကြတာပါဒီပန်ဒန်လေးတွေကတရုတ်ပြည်ကငှားရမ်းထားရတာဖြစ်ပြီးလွန်ခဲ့တဲ့7လကပန်ဒန်ငှားရမ်းမှုသဘောတူညီချက်တက်တန်းကုန်သွားလို့နောက်ဆုံးကျန်တဲ့ပန်ဒန်တွေကိုတရုတ်နိုင်ငံကိုပြန်ပို့ခဲ့ရပါတယ်တရုတ်ပြည်မှာ7လကြာပြီးတဲ့နောက်စာချုပ်အသင်းနဲ့သူတို့ဝါရှင်တန်ကိုလေရင်စီးပြီးပြန်ရောက်လာကြတာပါဒီပန်ဒါဝတ်ဝန်နှစ်ကောင်ကိုတော့ဇန်နဝါရီလ24ရက်နေ့တောက်ကြနေမှာအများပြည်သူကိုစတင်ပြသမှာဖြစ်ပါတယ်တရုတ်ကဒီပန်ဒါတွေပြန်ပြီးပို့ဆောင်ပေးတာမနစ်ကကြေညာခဲ့တဲ့အမေရိကန်နဲ့တရုတ်အစိုးရအရာရှိတွေသဘောတူညီချက်အရာဖြစ်ပြီးတော့ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံကြားဆက်ဆံရေးပိုကောင်းစေဖို့လည်းရည်ရွယ်ပါတယ်အခုဝါရှင်တန်မြို့တော်မှာရှိတဲ့အမျိုးသားတရိတ်ဆန်ရုံမှာတရုတ်ပန်ဒါတွေကို1982ခုနှစ်ထက်ကထားခဲ့တာဖြစ်ပါတယ်။အမျိုးသားတရိတ်ဆန်ရုံကိုစီမံခန့်ခွဲတဲ့ Smithsonian သိပ္ပံကတရုတ်တော်ရိုင်းတရိတ်ဆန်ထင်းသိမ်းရေးအဖွဲ့ CWCA နဲ့သဘောတူညီချက်အသစ်ချုပ်ဆိုထားပြီးပန်ဒါတွေကိုပြန်ပြီးခေါ်ယူခဲ့တာပါ။ Smithsonian ရဲ့အမျိုးသားတရိတ်ဆန်ရုံက CWCA အဖွဲ့ကိုသုတေသနလုပ်ငန်းတွေအတွက်နှစ်စဉ်ဒေါ်လာတန်ထောက်ပံ့သွားမယ်လို့ကြေပေးထားပါတယ်။ဂဲရီယာဘော်ရီဟာဇန်နဝါရီလ3ရက်နေ့တော့တောင်ဝင်ရိုးစုံကိုတမိုင်းဝင်ခီစဉ်တွားရောက်ခဲ့ပြီးတော့အာနာတိကတိုက်ကအိမ်နည်းမြေပိုင်းခြားပေါ်မှာရှိတဲ့ချီလီနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုထပ်ပြီးတော့အတည်ပြုသွားခဲ့ပါတယ်။ဒီဒေသမှာတန်ရန်ဇာတာထုတ်ခွင့်ပြုမှာမဟုတ်ဘဲနဲ့ငြိမ်းချမ်းရေးနဲ့အသိပ္ပံရှာဖွေလုပ်ငန်းတွေအတွက်ပဲအသုံးပြုသွားမယ်လို့လည်းပြောသွားပါတယ်။
La política antártica de Chile es una política de Estado.
အဲ့ဒါခီးစဉ်ဖြစ်ပြီးတော့အာနာတိကတိုင်းမှာပတ်ဝန်းကျင်ညဉ့်ဉန်းမှုကိုစောင့်ကြည့်လေ့လာဖို့တိုးချဲ့လှုပ်ဆောင်မဲ့ Operation Polar Star 3လုပ်ငန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။သမရဘိုရီကအမေရိကန်ရဲ့ Edmondson Scott တောင်ဝင်ရိုးစွန်းစကန်မှာဆင်းသက်ခဲ့ပြီးတော့စကန်အဆောက်အအုံကိုလှက်လှယ်ကြည့်ရှုခဲ့တာပါ။သမရနဲ့အတူသွားရောက်တဲ့အဖွဲ့ထဲမှာတော့သိပ္ပံပညာရှင်တွေ၊တမရစစ်ဦးစီးချုပ်တွေနဲ့အစိုးရဝန်ကြီးတွေလည်းပါပါတယ်။ချီလီနိုင်ငံဟာအာဂျင်တီးနား၊ဩစတြေးလျ၊ပြင်သစ်၊နယူးဇီလန်နော်ဝေးနဲ့ဗြိတိန်နိုင်ငံတို့နဲ့အတူအာနာတိကတိုက်ပေါ်မှာပိုင်တဲ့နယ်မြေရှိထားတဲ့နိုင်ငံ9နိုင်ငံတည်းကတနိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်အောင်စုဟာဝိုင်ကျွန်းဟိုနိုလူလူမြို့မှာတော့နှစ်သိက္ကူညကမီးရှို့မိဘတွေပောက်ကွဲခဲ့လို့လူသေဆုံးတဲ့အထိဖြစ်သွားခဲ့ရပါတယ်။မင်းနေထားတဲ့မော်တာပုံစံလေတဲ့ပြစ်လွတ်မိရှုမိဘန်တွေလဲပြီးတော့မိရှုမိဘန်အစ်စ်တွေထဲထားတဲ့ပုံတွေကိုကြသွားတာပါစင်ခဲပောက်ကွဲမှုတွေကြောင့်မျိုးသမီး၃ဦးသေဆုံးပြီးတော့ကလင်းငယ်တွေပါဝင်20ကျော်ဒဏ်ရာရသွားပါတယ်ဟွာအိုကျွန်းမှာတိကျဖြစ်ပေါ်တဲ့မိရှုမိဘန်ပောက်ကွဲမှုကြောင့်နောက်ထပ်လူတဦးလည်းသေဆုံးခဲ့ပါတယ်ဒီလိုမတော်တဆမှုတွေကြောင့်နောက်မှာဒီလိုပွဲတွေလုပ်အောင်မလားဒါမှမဟုတ်ရဲတွေကပို့ပြီးတော့ထိရောက်တဲ့နှိမ်နှင်းမှုလုံနိုင်မလားဆိုတာအာဏာပိုင်တွေရောဒေသခံတွေပါစဉ်းစားနေကြရတာပါတရားမဝင်မိရှုမိဘတွေကိုအဲ့ဒီမှာနှိမ်နှင်းမှုလုပ်ပေမဲ့သိအောင်မြင်မှုမပေါ်ပါဘူး2023ခုနှစ်မှာဥရေပြုအမှတ်တွေကတရားမဝင်မိရှုမိဘတိုက်ဖျက်ရေးအဖွဲ့ဖွဲ့စည်းခဲ့ပေမဲ့လေဟာဝိုင်ကိုတရားမဝင်မိရှုမိဘတွေနေတိုင်းလိုလိုပြည်ပကခိုးသွင်းနေလို့ ထိုင်းဖြည့်ရေးအဖွဲ့ဖွဲ့ပြီးတော့လာပိုင်းအတွင်းမှာကွန်တိန်နာ3လုံးစာအလေးချိန်နဲ့ဆိုရင်တော့ကီလိုဂရမ်တစ်တန်းကျော်စာမီးရှို့မီးပန်းတွေတင်စီမိခဲ့ပါတယ်။အဲ့မှာမီးရှို့မီးပန်းကြောင့်လည်းမီးလောင်မှု30ဖြစ်ပွားခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကနှစ်တကူပွဲတော်ထက်ကို30ရာခိုင်နှုန်းပိုများပါတယ်။
လူမှုကွန်ရက်ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့စိတ်ဝင်စားစရာသတင်းတိုတွေကိုစူးစီးပြီးတော့မဲအေးသနာကျော်ကပြပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့စစ်ပွဲကြက်တံကိုခံနေရတဲ့ဖက်ထရာမြို့ဟောင်းကိုတွားလည်လာကြရမှာပါ။ကဘာအံပွဲ9ခုထဲမှာပါတဲ့ဂျော်ဒန်နိုင်ငံကရှေဟောင်းဖက်ထရာမြို့ခီးသွားလုပ်ငန်းတွေအရှိလေပိုင်းဒေသစစ်ပွဲတွေကြောင့်တိတိတသားကိုထိခိုက်နေပါတယ်။နိုင်ငံတကာခီးသွွားဧည့်သည်အင်မတန်နှဲသွားပေမဲ့အရောက်လာတဲ့ခီးသည်တွေအတွက်တော့ပြင်ဆင်ကြိုဆိုနေတဲ့ပက်ထရာမြို့ဟောင်းစီကိုမဆုမျက်မွန်နဲ့အတူကဘာတလွားခီးသွွားစီစဉ်ကနေသွားကြည့်ကြရအောင်ပါရှင်
ရှေ့အလဲပိုင်းဒေသဂျော်ဒန်နိုင်ငံအနောက်တောင်ပိုင်းမှာတည်ရှိတဲ့ပက်ထရာမြို့ဟောင်းဟာနှစ်ပေါင်း 2,000 ထက်မနည်းသက်တမ်းရှိတဲ့ရှေးဟောင်းမြို့တစ်ခုဖြစ်ပါတယ်။လူသားတွေအတွက်အဖိုးမဖြတ်နိုင်တဲ့ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်နေရာတစ်ခုဖြစ်တယ်လို့ကုလသမဂ္ဂယူနက်စကိုကဖော်ပြပြီး1985ခုနှစ်ထဲကကမ္ဘာအမွေအနှစ်စည်းရဲနဲ့မှထည့်သွင်းထားပါတယ်။ခရစ်တော်မပေါ်ခင်နှစ်200ကျော်တည်းကရေဂျီယာမြက်နူရရွှေပြောင်းနေထိုင်ကြတဲ့နဘတီယန်အာရဗ်လူမျိုးတွေနေထိုင်ခဲ့ကြတဲ့နေရာဖြစ်ပါတယ်။တကယ်လို့အုတ်တွေသိုးတွေစိတ်တွေမွေးမြူရောင်းချကြတဲ့နဘတီယန်တွေဟာကုံသွယ်ရေးပိုင်းမှာလဲကျွမ်းကျင်ကြပါတယ်။အာရှနဲ့အာရေဗျဒေသကဟင်းခတ်အမွေးအကြိုင်တွေအမွေးနတ်သားတွေအာဖရိကတိုက်ကဆင်းဇွဲလိုအဖိုးတန်ပစ္စည်းတွေကိုမြေထဲပင်လယ်ဒေသနိုင်ငံတွေစီအပြန့်အလန့်ကုန်ကူးတဲ့နေရာမှာအထူးကကြတဲ့ကုံသွယ်လမ်းကြောင်းတွေကိုထိမ့်ချုပ်ထားနိုင်ခဲ့ကြပါတယ်။ဒါကြောင့်ပက်ထရာမြို့ဟောင်းဟာတစ်ချိန်လုံးကကုံသွယ်ရေးမှာတိတ်ကိုအချက်အချာကြာခဲ့ပါတယ်။တဲချောက်တောင်တွေကြားထွင်းထူဆောက်လုပ်ခဲ့တဲ့ပက်ထရာမြို့ဟောင်းမှာကျွယ်ဝချမ်းသာတဲ့နဘတီယန်အာရဗ်တွေကသူရဲ့ကျွယ်ဝချမ်းသာမှုကိုပြသနိုင်ဖို့အတော်ဆုံးဆောက်လုပ်ရေးသမားတွေကိုငှားရမ်းပြီးတော့သူ့ထက်ငါတာအောင်အိမ်တွေဆောက်ခဲ့ကြတယ်လို့ရှေးဟောင်းသုတေသနပညာရှင်တွေကပြောပါတယ်။အိယာမကြောက်လုံးတိုင်ကြီးတွေခန်းနာတဲ့လှေကားကြီးတွေ Greek နဲ့ရောမအငွေအသက်တွေလွှမ်းမိုးနေတဲ့ရုပ်ထုကြီးတွေကိုမြို့ဟောင်းထဲကနေအိမ်တွေမှာတွေ့ရှိခဲ့ကြပါတယ်။တစ်မျိုးလုံးသဲကြောက်တောင်တွေကြားလက်ရမြောက်ထွင်းထူဆောက်ထားတဲ့အဆောက်အဦတွေအထိတ်မှန်နေရာတွေတင်းချိုင်းတွေရှိတာကြောင့်ပက်ထရာမြို့ဟောင်းဟာကဘာလက်ခီးသွွားတွေရောက်ဖူးကျင်တဲ့နေရာတစ်ခုဖြစ်နေပါတယ
် et c'est le premier jour de qu'on arrive à Petra on est là pour deux nuits encore
ပက်ထရာကိုဒီနေ့မှပထမဆုံးရောက်တာပါနောက်တဲ့ညတဲပြီးတော့နေဖို့စီစဉ်ထားပါတယ်အရောင်တွေရွှေကင်းတွေကမယုံကြည်နိုင်တော့ထူးကြပါတယ်။ဒီမှာအလုံးလုံးနေကြတဲ့ဒေသခံတွေကလည်းသိပ်ဖော်ရကြပါတယ်။ပက်ထရာကတော့တကယ်ကိုလာလေတဲ့နေရာတစ်ခုပါ။လာလေရာကျိုးလည်းနှက်ပါတယ်
။အခုလိုနိုင်ငံတကာကကမ္ဘာလှည့်ဧည့်သည်တွေလာလေကြတဲ့ပက်ထရာမြို့ဟောင်းဟာအစ္စရေးနဲ့ပါလက်စတိုင်းကဟာမတ်အဖွဲ့ကြား2023ခုနှစ်ကုန်ပိုင်းမှာစတင်တဲ့စစ်ပွဲကြောင့်တိတိတသားထိခိုက်နေပါတယ်။အစ္စရေးနိုင်ငံအရှေ့ဘက်မှာတည်ရှိတဲ့ဘက်ထရာမြို့ဟောင်းကိုအရင်တုန်းကလာလေကြတဲ့ခီးသွွားဧည့်သည်တစ်နှစ်ကိုတပန်းထက်မနည်းရှိပြီးတော့အများစုကဥရောပတိုက်သားနဲ့အမေရိကန်တွေဖြစ်တယ်လို့ Reuters သတင်းကပြောပါရယ်အခုတော့ခီးသွွားတွေကိုအားထားနေရတဲ့လုပ်ငန်းတွေမရက်ရုံတမဲဖြစ်နေကြပါတယ
် At this time about 300 400 maximum it's before it's a lot it's like 5000 6000
အခုဆိုရင်လာလေတဲ့ကမ္ဘာနဲ့ဧည့်သည်ကအများဆုံး300 400လောက်ပဲရှိပါတယ်။ရှင်ကတော့ဒီနေ့ကို 5,000 6,000 လောက်ကိုရှိတာပါ။အခုချိန်တွေကတော်တော်ဆိုးပေမဲ့ဗာတက်နိုင်ပါလေ။တိတဲ့လူအားလုံးအလုတ်ကင်ခက်ခဲနေကြပါတယ်။ကျွန်တော်ဆိုလည်းဒီမှာဆိုင်ဖွင့်ပြီးဧည့်သည်တွေနဲ့ထိတွေ့နေတာ16နှစ်ရှိနေပါပြီ။ဒီလိုပဲဆက်သွားမှာပေါ့။
ဂျော်ဒန်နိုင်ငံအတွက်ဝင်ငွေ30ရာခိုင်နှုန်းကျော်ရနေတဲ့ခီးသွွားလုပ်ငန်းတွေဟာဒေတာရင်းစစ်ပွဲပဋိပက္ခနဲ့မတည်ငြိမ်မှုတွေကြောင့်ထိခိုက်နေတယ်လို့ခီးသွွားလုပ်ငန်းဝန်ကြီးက Reuters သတင်းဌာနကိုပြောပြပါရယ
် For example the south like Petra or Wadi Rum and other
ဥပမာပြောရမယ်ဆိုရင်တော့တောင်ပိုင်းက Petra တို့ Wadi Rum တို့လိုခီးသွွားဧည့်သည်တွေသွားများတဲ့နေရာတွေကတခြားနေရာတွေထပ်ပို့ပြီးတော့ထိခိုက်ပါရယ်အဲ့နေရာတွေမှာလာနေတဲ့ဧည့်သည်အကြီးတွေတိတိတသားချက်စင်းသွားတာကိုတွေ့ရပါတယ
်အရှေ့လေပိုင်းဒေသတစ်ခုလုံးခီးသွွားလုပ်ငန်းတွေထိခိုက်နေတာကြောင့်အိမ်နီးချင်းနိုင်ငံတွေကနေတဆင့်ဂျော်ဒန်နိုင်ငံကိုလာလေသူတွေနှဲသွားတာဖြစ်တယ်လို့သူကရှင်းပြပါတယ်
and usually these are our neighboring countries such or are in the region or countries in the region such as the arab market or the gcc market
ပုံမှန်အဖြစ်တော့ဒေသရင်းရကျမတို့ရဲ့အိန္ဒိယနိုင်ငံတွေကနေလာနေကြတာပါ။အာရဗ်နိုင်ငံတွေ၊ပင်လယ်ကွေ့ဒေသနိုင်ငံတွေကခီးသွားဈေးကွက်တွေကနေဖြစ်ပါတယ်။အဲ့ဒီဈေးကွက်တွေအပေါ်ထိခိုက်မှုတော့ရှိတယ်။ဒါပေမဲ့အများကြီးထိခိုက်နေတာမျိုးမဟုတ်တော့အခြေအနေပိုဆိုးမသွားဖို့ပဲမျှော်လင့်ပါတယ်။ကျမတို့ကတော့ကျမတို့စီကွာလှဲ့ဧည့်သည်တွေလာနေကြတဲ့အဲ့မူလခီးသွားဈေးကွက်တွေကနေနောက်ထပ်ခီးသည်တွေရောက်လာနိုင်ပြီလို့မျှော်လင့်ထားပါတယ်ရှင်။
ပက်ထရာမြို့ဟောင်းစီကိုလာလေသူတွေနည်းနေတာကြောင့်ဟိုတယ်လုပ်ငန်းတွေအထိကိုက်ဆုံးဖြစ်နေပါတယ်။ဟိုတယ်တွေမှာတဲခိုကြတဲ့ဧည့်သည်10ရာခိုင်နှုန်းလောက်ပဲရှိနေတယ်လို့ဟိုတယ်လုပ်ငန်းဥက္ကဋ္ဌကပြောပြပါတယ်
။ أسوأ وقت بتمر فيه البترا من أيام اكتشافها
ပက်ထရာကတော့အဆိုးဆုံးအချိန်လေးလို့ပြောရမှာပါ။ပက်ထရာကိုကဘာလဲဧည့်သည်တွေဆလာကြတဲ့အချိန်ကဆလို့ဒီနေ့အထိပြောရမယ်ဆိုရင်2024ကအဆိုးဆုံးနှစ်ပါခီးသွားလုပ်ငန်းတွေအတွက်အခက်အခဲဆုံးနှစ်ဖြစ်ပါတယ်။ယင်းနှီးထားတဲ့လုပ်ငန်းတွေအားလုံးအသက်ရှင်နေဆိုရင်လက်ပတ်နေကြတဲ့အချိန်လေးပါ။ကျွန်တော်တို့အားလုံးကယ်တင်ရှင်ကိုမျှော်နေကြပါတယ်။
တဲခိုသူတွေတည်တည်တတ်တာနေသွားလို့ဟိုတယ်တချို့အယာကြီးပိတ်ထားကြရတယ်လို့တချို့ကလည်းလုပ်ငန်းတွေရှော့ချထားကြပါဗျ။ဆက်ဖွင့်ထားတဲ့ထဲက Nomad Hotel ဆိုရင်ဟိုတယ်အထက်တချို့ကိုပိတ်ထားပြီးတော့ဝန်ထမ်းတွေရှော့ချထားရပါတယ
်။ So unlike other hotels in the region we decided not to close so we decided to
ဒီလားတွေကတခြားဟိုတယ်တွေလိုမပိတ်ပဲဆက်ဖွင့်ထားမယ်လို့ဆုံးဖြတ်ထားပေမဲ့ဝန်ထမ်းတွေရဲ့လစာတွေကိုတော့ရှော့ချလိုက်ရပါတယ်။ဝန်ထမ်းတွေကလည်းနားလည်မှုရှိကြပါတယ်။လာစာမဲ့ခွင့်ယူဆိုလဲလက်ခံကြပါတယ်လက်ရှိမှာတော့လာစာ50ရာခိုင်နှုန်းရှော့ချထားပြီးတော့လာစာမဲ့ခွင့်ပေးရမျိုးလုပ်နေရပါတယ
်အခုလိုမျိုးပက်ထရာမျိုးဟောင်းစီလာလေကြတဲ့ကဘာလှဲ့ဧည့်သည်တွေအင်မတန်နေသွားလို့ခီးသွားလုပ်ငန်းတွေဒုက္ခရောက်နေကြပြီမဲ့ခီးသည်တွေလုံးဝမလာတော့တဲ့အခြေအနေမရောက်သေးတာကြောင့်လက်မလျှော့ကြသေးတာဖြစ်ပါတယ်
There were friends saying are you really going are you still going and we were watching to see if it would be cancelled.We knew that
جماعه တို့တငယ်ချင်းတွေကတကယ်သွားမလားသွားအောင်မလားဆိုပြီးတော့မေးကြပါတယ်။ جماعه တို့ကလည်းခီးစဉ်ဖြတ်မလားဆိုပြီးစောင့်ကြည့်ခဲ့ပါသေးတယ်။တကယ်လို့သိအနေများနေတယ်ဆိုရင်တော့ခီးစဉ်ဖြတ်လိုက်မယ်လို့တွက်တယ်လေ။ဒါပေမဲ့လာလေလို့ရတယ်ဆိုတော့လည်းလာလိုက်တာပေါ့။လာဖြစ်တဲ့အတွက်တော်တော်လေးကိုဝမ်းသာကျေနပ်ပါတယ်။
လက်ရှိကဘာအံပွဲ9ခုစည်ရင်ထဲမှာပါတဲ့ဂျော်ဒန်နိုင်ငံပက်ထရာမြို့ဟောင်းရဲ့သက်တမ်းဟာနှစ်ပေါင်း 2,000 ကျော်ရှိနေတာနဲ့အတူဒေတာရင်းစစ်ပွဲတွေရဲ့တက်ရောက်မှုဒဏ်တွေကိုအရင်တုန်းကလည်းခံခဲ့ရပူပါတယ်။တဲချောက်တောင်တွေကြားအခိုင်အခန့်တိစောက်ထားတဲ့ဘီသူကလက်ရမြောက်ပက်ထရာမြို့ဟောင်းရဲ့ရှေးဟောင်းအမွေအနှစ်တွေရင်ချင်းဖို့အမွေအနှစ်တွေကထူးခြားလှတာမို့အရောက်သွားချင်သူတွေကလည်းမရောက်ရအောင်လို့သွားနိုင်ဖို့ကြိုးစားနေကြပါတယ်ရှင်။ကျွန်မစုမြတ်မော်ပါ။
မဆမြမုံပုံမှန်တင်ဆက်ပေးနေတဲ့ကဘာတလွားခီးသွွားအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီအစီအစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VUE Internet Website လိပ်စာ burmese.voanews.com အပြင် VUE မြန်မာဌာနရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ VUE ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့ VUE ကိုစာရေးခြင်းနဲ့ဆိုရင်တော့ VUE email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ VUE မြန်မာပိုင်းရဲ့ Facebook Messenger ကနေလည်းစာရေးဆက်သွယ်လို့ရပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဥရောပသမဂ္ဂ American ပြည်ထောင်စုဩစတြေးလျကနေဒါနယူးဇီလန်နော်ဝေတောင်ကိုရီးယားဆွစ်ဇာလန်တီမော်လက်စတီနဲ့ဗြိတိန်တို့ကမြန်မာနိုင်ငံတွင်းကလူ့ခွင့်ရေးနဲ့လူသားချင်းစာနာမှုဆန်ရအချက်တဲတွေကိုစိုးရိမ်ကြောင်းပူရဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အရက်သားတွေအပေါ်လူ့ခွင့်ရေးချိုးဖောက်ပြီးမတရားဖိနှိပ်မှုဆန်ရခိုင်မာတိကျတဲ့အစီရင်ခံချက်တွေလည်းရှိနေပါတယ်။ပြန်ပြီးဆွဲတာတွေ၊ကလင်းငယ်တွေ၊လူနည်းစုတွေနဲ့ဘာသာရေးကိုယ်ကိုယုံကြည်မှုကြောင့်လူနည်းစုဖြစ်ရသူတွေကိုအထမစစ်သားစုဆောင်းတာတွေမြန်မာစစ်တပ်ရဲ့လေကြောင်းကနေမစင်မချင်းဘုံကျဲတိုက်ခိုက်တာတွေကြောင့်အရက်သားတွေသေဆုံးထင်ရရတာတွေနဲ့အရက်သားတွေရဲ့အခြေခံအဆောက်အုံတွေပျက်စီးရတာတွေလည်းပါဝင်ပါတယ်။တခြားသောမတရားဖိနှိပ်မှုတွေထဲမှာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြားမှာဖြစ်တည်မှုအပေါ်အခြေခံတဲ့အကြမ်းဖက်မှုတွေအိမ်တွေကိုမီးရှို့လူသားချင်းစာနာမှုအဆောက်အုံတွေနဲ့လုံသားတွေအပေါ်တိုက်ခိုက်မှုနောက်စစ်ကောင်စီနဲ့တခြားသောလက်နက်ကိုင်အဖွဲ့အစည်းတွေကလူသားချင်းစာနာမှုအခုအညီတွေဝေရောက်ခွင့်အပေါ်တားမြစ်ချက်တွေလည်းပါဝင်ပါတယ် ရသားတွေကိုခုတ်ထစ်မိရှို့တဲ့ထိတ်လန့်စရာအဆင်ခံချက်တွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်ရင်းကပြည်ပခါတွေပြင်းထန်လာပြီးအဲ့ဒီမှာရှိတဲ့ရိုဟင်ဂျာတွေအပါအဝင်လူမှုအတိုင်းဝိုင်းမျိုးစုံအတိတ်ဒုက္ခနဲ့ကြုံတွေ့ရမှုဟာလည်းအထူးစိုးရိမ်စရာကောင်းကြောင်းပူရဲကြီးညာချက်ကဖော်ပြပါတယ်။ရှိခိုင်းပြည်နယ်နဲ့နိုင်ငံတော်ကလူမှုအတိုင်းဝိုင်းတွေကြားတင်းမာမှုတွေလှုပ်ဆော်တဲ့စစ်တပ်ရဲ့တမိုင်းကြောင့်အပြင်ရိုဟင်ဂျာတွေကိုဥတီပြစ်မှတ်ထားပြီးနိုင်ငံတကာဥပဒေချိုးဖောက်မှုဆက်ရအစီရင်ခံချက်တွေဟာဆိုရင်အရသားတွေအတွက်ကြည်အကျဲအန္တရာယ်ရှိနေတာကိုမိမောက်ထိုးပြသနေတာလည်းဖြစ်ပါတယ်မြန်မာနိုင်ငံတဝန်းကအကြမ်းဖက်မှုတွေကနေထွက်ပြေးကြတဲ့ရဲသားတွေအနေနဲ့ပြည်ပခတွေတိုက်ပွဲတွေကနေရှောင်ရှားနိုင်မဲ့ဘေးကင်းတဲ့ဒေသတွေမရှိတဲ့အချက်ကိုလည်းပူးတွဲအစီရင်ခံစာကထောက်ပြထားပါတယ်ပြည်ပခတွေကြောင့်ရစစ်ကောင်စီဘက်ကလူသားချင်းစာနာထောက်ကူမှုတွေဝင်ရောက်ခွင့်ကိုပါညှင့်ပယ်ထားတဲ့အချက်ကြောင့်ရလူသားချင်းစာနာထောက်ကူမှုလိုအပ်ချက်တွေကလည်းတိုးလာနေပါတယ်လက်ရှိဖြစ်နေတဲ့ပြည်ပခတွေကြောင့်လူပေါင်း 3.5 သန်းအိုအိမ်ဆွန့်ထွက်ပြေးနေရပြီးတချို့ကတော့နိုင်ငံကနေထွက်ပြေးခဲ့ကြရပါတယ်လူပေါင်း15သန်းကျော်ဟာဆန်းနရိတ်ခါမလုံလောက်မှုနဲ့လက်ရှိမှာကျုံတွေ့နေရပါတယ်စစ်ကောင်စီဘက်ကရောမြန်မာလက်နက်ကိုင်အဖွဲ့တွေအလို့အနေနဲ့ရောအကြမ်းဖက်မှုတွေကိုရှော့ချပြီးနိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုလေးစားလိုက်နာခါအရသားတွေကိုအကာအကွယ်ပေးချဖို့နောက်လိုအပ်နေတဲ့လူတွေကိုအသက်ကယ်အကူအညီတွေပေးရနိုင်ရတဲ့အတွက်လူသားချင်းစာနာထောက်ကူမှုအကူအညီတွေကိုကန့်သတ်ပိတ်ပင်တာမလုပ်ဖို့လဲတွဲဖက်ညှိညာချက်ကတောင်းဆိုထားပါတယ်။ရိုဟင်ဂျာရင်းဆိုင်နေရတဲ့ခွဲခြားဆက်ဆံမှုလူမဆန်စွာပြုမှုခံရမှုတွေဟာလည်းမြန်မာနိုင်ငံရဲ့ပြည်ပခါကိုနိုင်ငံရေးအရာဖြစ်ရှင်းတဲ့နေရာမှာတစိမ့်တစ်ပိုက်အဖြစ်နဲ့ပါဝင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာအကြမ်းဖက်မှုပုံစံမျိုးစုံကိုချက်ချင်းရပ်ပြီးတင်းမာမှုတွေကိုရှော့ချပြီးမတရားဖန်ခံထားရသူအလုံးပြန့်လွတ်ပြီးတောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကိုအကောင့်ထဲပေါ်ဖို့လဲပူရဲကြီးညာချက်ကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကိုငြိမ်းချမ်းစွာဖြေရှင်းပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရဲ့အတွက်အလုံးပါဝင်တွဲဆုံဆွေးနွေးကြဖို့အချိန်တန်ပြီးဖြစ်ပါတယ်။
အမေရိကန်ဆူရရဲ့သဘောထားအမြင်အာဝကိုတင်ပြလို့ပြီးပါပြီ
။အမေရိကန်ဆူရရဲ့သဘောထားအမြင်ဖြစ်ပါတယ်။ VOA ရဲ့အာဘော်မဟုတ်ဘူးဆိုတာကိုအသိပေးပါရရှင်။ VOA အမေရိကန်သားရဲ့2025ခုနှစ်ဇန်နဝါရီလ15ရက်ပုံထူးနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်။အခုကတော့သတင်းချင်းချုပ်ကိုတလဲပြပြပါအောင်မယ်ရှင်။ဝင်ခဲ့သမျှရွေးကောက်ပွဲတိုင်းမှာအပြတ်သက်နိုင်ခဲ့တဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါန်ဆန်းစုကြည်အကြီးချခံရတဲ့အချိန်တွေကိုပေါင်းလိုက်မယ်ဆိုရင်စုစုပေါင်းအကြီးချတဲ့နှစ်ဟာဇန်နဝါရီလ14ရက်နေ့မှာ19နှစ်ပြည့်သွားခဲ့ပြီလို့ဗြိတိန်အခြေစိုက်ဘာမာကမ်ပိန်း UK အဖွဲ့ကပြောပါရယ်ဒေါန်ဆန်းစုကြည်ဟာဒီ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစပြီးတော့နောက်ဆုံးအကြီးချခံလိုက်ရတာဖြစ်ပြီးဒီဒီချိန်ဟာစတုဒ္ဒအချိန်မြောက်အကြီးချခံရတာဖြစ်ပါရယ်မြန်မာစစ်တပ်ကဒေါ်ဆန်းစုကြည်ကိုစုစုပေါင်း19နှစ်အကျဉ်းချခဲ့တာကသူ့ကိုဒီစစ်တပ်အနေနဲ့ကြောက်နေတုံးပဲဆိုတာဆယ်စုနှစ်တွေကြာလာခဲ့ပေမဲ့လည်းပြသနေပါတယ်လို့ဘာမာကမ်ပိန်း UK အဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmaner ကပြောပါတယ်ရှင်။နောက်ဒီဂါဇာမှာစစ်ပီးကာလပြန်လည်တည်ထောင်ရေးနဲ့အုပ်ချုပ်ရေးအစိုးပြချက်တရက်ကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအင်္ဂါနေ့မှာတင်ပြပါတယ်။လွန်ခဲ့တဲ့15လမှာရရှိခဲ့တဲ့မဟာဗျူဟာအကျိုးအမြတ်တွေဆက်လက်တည်တံ့စေပြီးပုံမကောင်းမွန်တဲ့အနာဂတ်အတွက်အခြေခံအုတ်မြစ်ကိုချဖို့တာဝန်ရှိပါတယ်လို့လည်းဝန်ကြီးဘလင်ကန်ကဝါရှင်တန် DC ကမူဝါဒလေ့လာရေးအဖွဲ့ Atlantic Council မှာပြောကြားလိုက်တာဖြစ်ပါတယ်။ဂါဇာဟာပါလက်စတိုင်းအာဏာပိုင်အဖွဲ့ရဲ့ထိန်းချုပ်မှုအောက်မှာရှိရမှာဖြစ်ပြီးလုံခြုံရေးကိုတော့နိုင်ငံတကာတပ်တွေရဲ့အောက်မှာရေးတို့သဘောထားရမှာဖြစ်တယ်လို့လည်းဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်ရှင်။ဒီနေ့အတွက်သတင်းအချင်းချုပ်နဲ့အတူအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ပါရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ရှင်ဒီဇန်နဝါရီလ15ရက်ပုံထုံးနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးခဲ့တာပါ ဒီတနအိစာရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ digital line တွေကနေဖမ်းယူကြည့်ရှုနိုင်ပြီးအစီအစဉ်ပထမနိုင်ရွက်ကို radio line တို့မီတာ25 32နဲ့40တို့ကနေဖမ်းယူနိုင်နိုင်ပါတယ်ဗီဒီယိုကိုကြည့်ရှုအားပေးနိုင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုစိတ်နှပြကျမ်းမာပေးကင်းကြပါစေကျမခင်မြွှေထွေးပါနောက်ဆက်စင်တွေမှာပြန်ဆုံပါဦးမယ်ရှင်